Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇူလိုင်လ9ရက်နေ့တောက်ချာနေမတဲ့ဘက်အတန်နဲ့အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မတဲ့ဘက်အတန်နဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တပေါက်သားမှာအနည်းခတ်သိမ်းကြီးကြီးကြပါစီခင်ဗျာဒီကနေ့တက်လာတဲ့သတင်းတွေကတော့တနင်္လာနေ့နေတိုးထိပ်ပြီးအစည်းအဝေးမှာတူရီသဘရာနဲ့ဆွီဒီဝန်ကြီးချုပ်တို့တွေ့ဆုံကြဖို့ရှိပါတယ်နိုင်ငံခြားဆက်ဆံရေးတက်မာနေလာတွေကိုရော့သွားဖို့အစီအစဉ်တစ်ခုဖြစ်အမေရိကန်ဘာသာရေးဝန်ကြီးဟာတရုတ်ပြည်ကိုရောက်ရှိနေပါတယ်စကိုင်းတိုင်းအရဲတော်မြို့နယ်ကရွာတရွာကိုဒုံးကျည်နဲ့ပစ်ခတ်ခဲ့တာကြောင့်တေဆုံသွားခဲ့တဲ့အရက်သား15ယောက်ဟာစစ်ကောင်စီပြောသလိုမဟုတ်ဘဲစစ်တပ်လိုလားတဲ့ပြည်သူစစ်တွေသာဖြစ်တယ်လို့ PDF ကပြောလိုက်တဲ့သတင်းနဲ့တခြားမြန်မာနိုင်ငံကသတင်းတွေကိုကိုစော်မိုးချော်နဲ့ပဲတင်ပြကြမှာပ
ါဟုတ်ကဲ့ပါခင်ဗျအဲ့ဒီလိုသတင်းတွေပြီးမှတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပ
ါယူစပါရောစာသမားရောအပုံဆက်တာလည်းနောက်ပြီးတော့စံစုကြီးကအငုပ်ဖို့ပိုက်ဆံရမရှိတော့ဘူးခြံရဖို့ပိုက်ဆံရမရှိတော့ဘူးဆိုတော့ခက်ခဲရှိနေတာ
ရခိုင်ကမိုခါမုံတိုင်းတင့်ပြည်သူတွေအတွက်မျိုးစပါးတွေထုတ်ပေးနေပြီဆိုပေမဲ့လည်းမျိုးစပါးရောစားစရာစပါးပါမရှိတဲ့အပြင်ထွန်ရက်စိုက်ပျိုးဖို့ဇိိပ်ပါမရှိလို့အခက်အခဲဖြစ်နေရတယ်ဆိုပါတယ်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မော်လမြိုင်တဝဲကားလမ်းပေါ်မှာဒေသခံကာကွယ်ရေးတပ်တွေကစစ်ဆေးရေးလုပ်နေတဲ့ကိစ္စထိုင်းကလူကုန်ကူးသူလိုယူဆရသူရဲ့အိမ်ကိုဝင်ရောက်ဖမ်းဆီးရမှာတရားဝင်မဝင်မြန်မာတချို့ဖမ်းမိသွားခဲ့ပါတယ်ပြင်သစ်နိုင်ငံကအထီးကြုံကြောင့်ပြင်သစ်ရောက်မြန်မာအတိုင်းဝိုင်းအပေါ်ဘလို့ရိုက်ခတ်မှုတွေရှိပါသလဲစတဲ့သတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဈာမရေးအစီအစဉ်တိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါအခုတော့သတင်းတွေကိုဥတင်မောင်သားနဲ့အတူပြောပြပါမယ်
မြောက်အတ္တလန္တိတ်စီစာချုပ်အဖွဲ့နေတိုးကိုဆွီဒင်ဝင်ခွင့်ရဖို့အတွက်နေတိုးတွင်းမှုချုပ်ယွန်စတော်တန်ဘတ်ကတူရကီဆွီဒင်နဲ့ဖင်လန်နိုင်ငံတွေကအကြီးအကဲတာဝန်ရှိသူတွေနဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဆွီဒင်ဝင်ချုပ်အာဖ်ခရစ်စတဆန်တို့တွေ့ဆုံခဲ့ပြီးတည့်ရက်ကြာစတော်တန်ဘတ်ရဲ့ဂျာဝင်အစီအစဉ်တွေကဖြစ်လာခဲ့တာပါ။ယွန်စတော်တန်ဘတ်ကအခုလိုပြောခဲ့ပါတယ်
။ On Monday in Vilnius I will convene
ဒီနေ့ကနေဗီလီယပ်စ်ပါတူရကီသမ္မတအာဒိုဂန်နဲ့ဆွီဒင်ဝန်ကြီးချုပ်ခရစ်စတဆန်တို့နောက်တစ်ဆင့်အဖြစ်ကျွန်တော်တွေ့ဆုံပြီးမှာပါလို့ပြောသွားခဲ့တာဖြစ်ပါတယ်သမ္မတဘိုင်ဒန်ကနေတိုးအဖွဲ့ဆွီဒင်ဝန်ကြီးကိုအမေရိကန်ပြည်ထောင်စုကအပြေးအဝါထောက်ခံတဲ့အကြောင်းဆွီဒင်ဝန်ကြီးချုပ်နဲ့တွေ့ဆုံဆင်မှာပြောခဲ့ပါတယ်ဒါပေမဲ့ပါလီသူရေးဂျီယာနိုင်ငံဗီလီယပ်စ်မြို့မှာကျင်းပမဲ့နေတိုးထိပ်သီးအစည်းအဝေးမတိုင်မီမှာဆွီဒင်နေတိုးအဖွဲ့ဝင်ခွင့်ကိုသဘောတူညီဖို့တူရကီကိုအမေရိကန်ကစီရင်နေပါတယ်တူရကီကအကြမ်းဖက်အဖွဲ့လို့ပြောတဲ့ကတ်အဖွဲ့စည်းတွေပေါ်မှာဆွီဒင်ကပျော်ပြောင်းလို့နေလို့အကြောင်းပြပြီးတူရကီကနေတိုးအဖွဲ့ဝင်ရေးသဘောတူညီချက်ကိုပေးဖို့အတွက်ဆိုင်းငံ့ထားခဲ့တာပါဆွီဒင်ကအကြမ်းဖက်ဥပဒေအသစ်ပြဋ္ဌာန်းတာအပါအဝင်ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပေမဲ့ကိုရန်ချမိရှုမှုအပေါ်ရေးယူဖို့ပြောက်ကွက်ခဲ့တာကိုနောက်ထပ်အကြောင်းတစ်ကြောင်းဖြစ်မကြခင်ကတူရကီကပြောလာပြန်တာကြောင့်ဆွီဒင်အဖွဲ့ဝင်ဖြစ်ရေးကမရေမရာဖြစ်နေဆဲဖြစ်ပါတယ
်အမေရိကန်ဘာသာရေးဝန်ကြီးဂျန်နက်ယဲလင်ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုကြာတာပရင်းနေ့ကရောက်ရှိသွားခဲ့ပြီးနှစ်နိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးကိုဖြေလျှော့နိုင်ဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်တရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တရုတ်အရာရှိတွေစီးပွားရေးကောင်းဆောင်တွေနဲ့တွေ့ဆုံခွင့်ရတဲ့အတွက်ဝမ်းသာပါတယ်လို့ယဲလင်က Twitter မှာရေးသားပါတယ်။အမေရိကန်အလုပ်သမားတွေနဲ့ကုမ္ပဏီတွေကိုအကျိုးပြုပြီးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုပူးပေါင်းလှုပ်ဆောင်ဖို့ကောင်းမွန်တဲ့စီးပွားရေးပြိုင်ဆိုင်မှုကိုအလိုရှိပါတယ်လို့လည်းသူကပြောဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းလိုအပ်လာရင်တော့အမျိုးသားလုံခြုံရေးကိုကာကွယ်ဖို့အရေးယူဆောင်ရွက်သွားမှာပါလို့လဲယဲလင်ကထပ်လောင်းသတိပေးပါတယ်ဒီခီးစင်ဟာဆက်သွယ်ပြောဆိုမှုနားလည်မှုလွဲမတာတွေကိုရှောင်ရှားနိုင်မဲ့အခွင့်အလမ်းတစ်ခုလို့အမေရိကန်ဘာသာရေးဝန်ကြီးကဆိုပါတယ်ဂျန်နဲ့ယဲလင်ရဲ့တရုတ်ခီးစင်ဟာတနင်္ဂနွေနေ့တည်းအထိဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဖို့တော့မသေးကြသေးပါဘူးတရုတ်အစိုးရပိုင်းမီဒီယာရဲ့ဖော်ပြချက်မှာတော့ရှီကျင်းပင်ကတရုတ်အမေရိကန်နိုင်ငံကြားဝင်ရောက်ဆွတ်ဖွဲ့မှုကိုရှောင်ရှားပြီးတွေ့ဆုံဆွေးနွေးရေးကိုပုံမအားကောင်းစေဖို့မျှော်လင့်ထားတဲ့အကြောင်းရေးသားထားပါတယ်
နိုင်ဂျီးရီးယားကိုဒီအပရောက်လာတဲ့တရုတ်ရေတပ်သင်္ဘောတွေကြောင့်မဟာဗျူဟာအရအေးပါတဲ့ဂီနီပင်လယ်ကွေ့မှာတရုတ်ရဲ့စီရေးကြီးမှန်းချက်ကဘာလဲလို့မေးခွန်းထုတ်စရာတွေဖြစ်လာပါတယ်တရုတ်စစ်သင်္ဘော၃စင်းဟာလာဂို့စိတ်ကမ်းမှာစိုက်ကပ်ထားခဲ့တာ၅ရက်ကြာနေပါပြီနိုင်ဂျီးရီးယားနဲ့တရုတ်တာဝန်ရှိသူတွေကတော့ဒေသတွင်းရေကြောင်းသွားလာမှုလုံခြုံရေးတိုးမြှင့်ဖို့ယူရတာဖြစ်တယ်လို့ဆိုကြပါတယ် အာဖရိကမှာတရုတ်စစ်အခြေစိုက်စခန်းထူထောင်ရေးဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့နိုင်ဂျီးရီးယားနဲ့ဝါရှင်တန် DC မှာရှိတဲ့တရုတ်တန်ယုံတို့ကမှတ်ချက်ပေးဖို့ညွှန်ဆိုခဲ့ပါတယ်။မင်းခွန်းနဲ့ပတ်သက်လို့ပြောစရာဘာမှမရှိပါလို့ဝါရှင်တန် DC တရုတ်တန်ယုံကအကြောင်းပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကတော့မင်းခွန်းကိုတိုက်ရိုက်မဖြစ်ပဲတခြားတိုင်းပြည်တွေနဲ့အာဖရိကကတွဲဖက်လှုပ်ဆောင်တာကိုမကန့်သတ်လိုပါဘူးလို့ပြောပါတယ်။ဒါပေမဲ့အာဖရိကရဲ့အတ္တလန္တိကမ်းခြေမှာတရုတ်ကနေရာယူလာတာကိုပထမဦးစားပေးဖြစ်တားမြစ်ဖို့ဒါမှမဟုတ်ကာကွယ်ဖို့လိုအပ်တယ်လို့အာဖရိကဆိုင်ရာအမေရိကန်တပ်မှုကြီးဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ကအမေရိကန်အောက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီကြားနာပွဲမှာမနစ်ကပြောခဲ့ဘူးပါလေ။နိုင်ဂျီးရီးယားမှာအခုလိုဝင်လိုက်တာကရိုးရိုးရှင်းရှင်းမရင်ဆွေရင်ခီးတာဖြစ်ပြီးဂီနီပင်လယ်ကွေ့မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းမှုနဲ့ရေကြောင်းအန္တရာယ်တွေကိုပူးတွဲကင်တွယ်ဖို့ယူရပါတယ်လို့တရုတ်ကတော့ထုတ်ပြန်ကြက်ထက်မှာပြောထားပါတယ်။
ရုရှားသမ္မတဗလာဒီမာပူတင်ကိုပုံကန်ခဲ့တဲ့ဝဂနာကျေးစာလက်နက်ကင်တပ်ဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ပရီဂော့ချင်းဟာအခုဘယ်လာရုစ်မှာမရှိတော့ဘဲရုရှားနိုင်ငံကိုပြန်သွားပြီဖြစ်ကြောင်းဘယ်လာရုစ်သမ္မတအလက်ဇန္ဒားလူရှင်ကိုကကြာတာပြင်းနေမှာပြောဆိုလိုက်ပါတယ်။လူရှင်ကိုရဲ့ဂျာဝင်စစ်ဆတ်မှုနဲ့ပရီဂော့ချင်းဟာလက်နက်ကင်ပုံကန်မှုအဆုံးသတ်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်ပုံကန်မှုရပ်တန့်ပြီးဘယ်လာရုစ်မှာသွားနေခဲ့တာဖြစ်ပါတယ်။အခုသူဟာစိန့်ပီတာစဘတ်ကိုပြန်သွားပြီးဘယ်နေရာမှာရောက်နေလဲဆိုတာကတော့မသိဘူးလို့လူရှင်ကိုကသတင်းတောက်တွေကိုပြောဆိုပါတယ်။တင်းစစ်ထားတဲ့ငွေသားတွေနဲ့လက်နက်တွေကိုလည်းရုရှားအာဏာပိုင်တွေကပရီဂော့ချင်းကိုပြန်လည်ပေးရခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဘယ်လာရုစ်မှာဝဂနာတပ်ဝဲဝင်တချို့ဆက်လက်လက်ခံထားဖို့သူရဲ့ကမ်းလှမ်းချက်ကိုတော့ဆက်ရှိနေတုံးပဲလို့ဘယ်လာရုစ်သမ္မတကပြောပါတယ်။ဝဂနာတပ်ဝဲဝင်တွေကသူတို့ရဲ့စခန်းတွေမှာရှိနေတယ်လို့ပြောဆိုပေမဲ့ဘယ်နေရာမှာစခန်းတွေရှိတယ်ဆိုတာကတော့ပြောဆိုခြင်းမရှိပါဘူး။လူရှန်ကိုရဲ့ပြောဆိုချက်ကိုတိကျအတိမပြုနိုင်သေးသလိုရုရှားအစိုးရဘက်ကလည်း precaution ဘယ်မှာရှိတယ်ဆိုတာမှတ်ချက်ပေးဖို့ညွှန်ဆိုပါတယ်။ဒါပေမဲ့ရုရှားမီဒီယာတွေရဲ့ဖော်ပြချက်အရသူဟာအခုရပိုင်းစိန့်ပီတာစဘတ်မှာရှိတဲ့သူ့ရဲ့ရုံးခန်းမှာမြင်တွေ့ခဲ့ရတယ်လို့လည်းဆိုပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13 5.51 kHz 5.89 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့တောက်ချမနက်ခင်သတင်းတွေကိုဆက်လက်အကြီးညာနေပါတယ်။စကိုင်းတိုင်းအရေတော်မျိုးနယ်ကရွာတရွာကိုဒုံးကျည်နဲ့ပစ်ခတ်ခဲ့တာကြောင့်ဗရက်သား15ယောက်တေဆုံးသွားခဲ့တယ်လို့စစ်ကောင်စီကဆိုပေမဲ့အာရသိစစ်တပ်စန့်ကျင်ရေးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေကတော့တေဆုံးသွားသူတွေဟာစစ်တပ်လိုလားတဲ့ပြည်သူ့စစ်တွေသာဖြစ်တယ်လို့ပြောလိုက်ပါတယ်။ဖုန်ကြီးသုံးပါးပါဝင်လူ9ယောက်တန်းအရရှိခဲ့ပြီးစစ်စေးရုံကိုပို့ထားတယ်လို့ဗိုလ်တူရဲ့နောက်ပိုင်းကထုတ်ပြန်တဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာပြောပါတယ်။ဒါပေမဲ့တေဆုံးသွားသူတွေကရက်သားတွေမဟုတ်ဘဲစစ်တပ်ရဲ့ပြည်သူ့စစ်အဖွဲ့ဝင်တွေဖြစ်တယ်လို့အမည်မဖော်လိုသူဒေသန္တရကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က AFP သတင်းကိုပြောပါတယ်။ဗိုလ်တူနေကငွေတွင်းရွာကိုသူ့အဖွဲ့ကဝင်ရောက်စီးနင်းခဲ့ပြီးရန်သူ16ယောက်သေဆုံးတဲ့အပြင်လက်နက်တချို့ကိုလည်းသိမ်းဆီးနိုင်ခဲ့တယ်လို့သူကဆိုပါတယ်။သူပြောဆိုချက်ကို AFP သတင်းဌာနကတိကျအတိမပြုနိုင်ပါဘူး။ဒီနေရာတွေကိုစစ်ကောင်စီကအင်တာနက်နဲ့တခြားဆက်တယ်တွေဖြတ်ထုတ်တာထားပါ။စစ်ကောင်စီကကျေးရွာပြည်သူ့စစ်ဖွဲ့စည်းဖို့ဆွေးနွေးပြောဆိုခဲ့တာပြီးတော့ရှိခဲ့ပူပါတယ်။ပြည်သူလူထုကအပြတ်သက်ရွေးချယ်တင်မြှောက်လိုက်တဲ့ဒေါအောင်ဆန်းစုကြည်အစိုးရကိုဖြုတ်ချပြီးအာဏာမသိမ်းခင်ကတည်းကမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလက်နက်ကိုင်ပုံကံခဲ့တာဖြစ်ပြီး PDF တပ်ဖွဲ့တွေကအာဏာသိမ်းပြီးမှပေါ်ပေါက်လာခဲ့တဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်ပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်မှာတရုတ်နိုင်ငံအပေါ်မိခိုးအားထားမှုတိုးလာနေတယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါတယ်။ရွေးကောက်ပွဲကျင်းပဖို့တလားလောက်ရှိနေချိန်မှာပဲဝန်ကြီးချုပ်ဟွန်ဆန်ကမြို့တော်ဖနပင်နဲ့အရှိဘက် VNN နယ်စပ်ကိုဆက်သွယ်ပေးတဲ့လမ်းမစီမံကိန်းကိုကျင်းပခဲ့ပါတယ်။ဒီစီမံကိန်းကတရုတ်အစိုးရငွေကြေးထောက်ပံ့တာဖြစ်ပါတယ်။83မိုင်ရှည်လျားတဲ့လမ်းမဟာခန့်မှန်းခြေဒေါ်လာ 1.38 ဘီလီယံကျပ်ချမှာဖြစ်ပါတယ်။ဒါဟာတရုတ်ရဲ့ထောက်ပံ့မှုနဲ့မနစ်ကဖွင့်လှစ်ခဲ့တဲ့ဖနပင်ကနေကမ်ဘောဒီးယားရဲ့အဓိကပင်လယ်စိတ်ကမ်းမြို့ဖြစ်တဲ့ Sihanouk Bay ကိုဆက်သွယ်ပေးတဲ့1ဘီလီယံအမြန်လန်းပြီးနောက်ထပ်တရုတ်ရဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။ဒါဝန်ကြီးချုပ်ဟွန်ဆန်အာနာရွာယူထားတဲ့ဆယ်စုနှစ်လေးခုနှီးပွားလောက်အချိန်တွင်စီးပွားရေးတိုးတက်မှုအတွက်တရုတ်ပေါ်မိခိုးအားထားမှုကိုပြသရာရောက်တယ်လို့လေးလာသူတွေကပြောဆိုပါတယ်။အမြန်လန်းစီမံကိန်းတွေကိုချင်းွေဖြစ်တိစောက်တာမဟုတ်ဘဲတရုတ်ပြည်က BOT စနစ်နဲ့တိစောက်တာဖြစ်ပါတယ်။ဒီစနစ်အရာတရုတ်နိုင်ငံပိုင် CRBC ကုမ္ပဏီကအမြန်လန်းနေဖွင့်လှစ်ပြီးနောက်ထပ်ရာစုဝက်လောက်အထိဖြတ်တန်းကတွေကောက်ခံသွားမှာဖြစ်ပါတယ်။
နိုင်ငံဆက်ဆံရေးကြားတင်းမာနေချိန်မှာတရုတ်တမ်းမှာကြီးကဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂေဘတ်တိုတီယိုဒိုရိုကိုကြာတာပရိတ်တိကတွေ့ဆုံခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်တင်းမောတွေကိုတရုတ်ကနောက်ဆက်တယ်လို့ဆွဆွဲပြီးတည့်အချာမှာအခုလိုတွေ့ဆုံခဲ့တာပါ။တရုတ်တမ်းမှာကြီးဟွမ်စီလျန်နဲ့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးတို့တွေ့ဆုံခဲ့တာဟာကာကွယ်ရ ယ်လို့ဖိလစ်ပိုင်အမျိုးသားကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။ဖိလစ်ပိုင်ရဲ့ကာကွယ်ရေးစွမ်းရည်တည်ဆောက်ရေးအထောက်အမှုတွေဟာဖိလစ်ပိုင်အမျိုးသားအကျိုးစီးပွားတွေနဲ့အမြဲညီညွတ်ဆရာပါမယ်လို့တီယိုဒိုရိုကတရုတ်တမ်မာကြီးကိုပြောခဲ့တယ်လို့ပြောပါတယ်။ကျုံးနဲ့ဖိလစ်ပိုင်ကြားကာကွယ်ရေးနဲ့စီးရေးဆိုင်ရာဆက်ဆံရေးပြင်ဆင်မှုနဲ့ဒေသတွင်းငြိမ်းချမ်းတည်ငြိမ်ရေးထိန်းသိမ်းနိုင်ဖို့အပြုသဘောဆောင်ဆွေးနွေးခဲ့ကြကြောင်းတရုတ်တမ်မာကြီးကထုတ်ပြန်ပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ရဲ့တင်မောနစ်ဆင်ဟာတောက်တရုတ်ပင်လယ်ထဲကစစ်စခန်းအတွက်ရိတ်ခါဖို့အသွားမှာတရုတ်ကနှောက်ချက်ခဲ့တယ်လို့ဗိုလ်ထုနေတုန်းကဖိလစ်ပိုင်ကဆွဆွဲခဲ့ပါတယ်။ဒါဟာငါးလအတွင်းမှာဒုတိယအကြိမ်ဖြစ်တဲ့ဖြစ်ရဖြစ်ပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးဖြည့်ရှင်းဖို့တရုတ်ကိုအချိန်များစွာပြောခဲ့ပေမဲ့တရုတ်ကတော့အခုတတိမတုံ့ပြန်နေပါဘူးခင်ဗျာ
။ Twitter လူမှုကွန်ရက်နဲ့ရှင်ပြိုင်ဖို့ရည်ရဲတဲ့ Threads လို့ခေါ်တဲ့စာသားအခြေပြုလူမှုကွန်ရက်အသစ်တစ်ခုကို Facebook ရဲ့ Making Company ဖြစ်တဲ့ Meta ကစတင်လိုက်ပြီးချက်ချင်းဆိုသလိုသုံးဆွဲသူအရေးအတွက်တန်းတဲ့ချီရှိလာပါတယ်။Meta ရဲ့အမှုဆောင်အရာရှိချုပ်ဖြစ်တဲ့ Zuckerberg ကပထမဆုံးနေ့မှာတင် Threads မှာသုံးဆွဲသူတန်း30လောက်စီးရင်ပေးသွင်းခဲ့ကြောင်းကြာသပတေးနေ့မှာပြောဆွေးပါတယ်။ Threads က Meta ရဲ့ရုပ်သံအတိုလေးတွေနဲ့ဓာတ်ပုံမျှဝေတဲ့ application တစ်ခုဖြစ်တဲ့ Instagram ရဲ့စာသားအခြေခံ version အဖြစ်အချိန်နဲ့တပြေးညီအချက်အလက်တွေကိုဖော်ပြနိုင်မှာဖြစ်တယ်လို့အများနဲ့မှတ်ချက်ပြုဆွေးနွေးတာလုပ်နိုင်တဲ့ feature နေရာတစ်ခုအဖြစ်စွမ်းဆောင်ပေးမှလည်းဖြစ်တယ်လို့ Meta Company ကပြောဆိုထားပါတယ် Instagram အသုံးပြုသူတွေကလက်ရှိအသုံးပြုနေတဲ့အမည်တင်တဲ့ Threads application အသစ်ကိုဝင်ရောက်နိုင်ပြီးအဲ့ဒီမှာအရင်ကချိတ်ဆက်လုပ်ထားတဲ့သူတွေကိုအလိုလျောက်ချိတ်ဆက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ကိုအကောင့်မှာရှင်းနေပြီးပေးတတ်နေလဲအလိုလျောက်ချိတ်ဆက်သွားမှာဖြစ်ပါတယ် Twitter ကိုတတိကြီး Elon Musk ဝယ်ယူပြီးကတည်းကလူအများဝေဖန်ပြောဆိုခံရတဲ့အတွက် Meta ရဲ့အစီအစဉ်အသစ်ကအခုအသုံးပြုသူတွေအတွက်တခြားရွေးချယ်စရာလူမှုကွန်ရက်တစ်ခုဖြစ်လာနိုင်ကြရှာရှိပါတယ်ဗီဒီယိုရဲ့တောက်ကြနေမနေ့ဖက်အတန်လေးအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါသတင်းတွေကိုတော့ဥတ္တမောင်တန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့သတင်းပြပချက်တွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ပထမဆုံးအနေနဲ့ကတော့မိုခာစိုက်ကလုန်းမုန်တိုင်းတန်ကြောင့်မျိုးစပါမိုခာစိုက်ကလုန်းမုန်တိုင်းတန်ကြောင့်မျိုးစပါနဲ့နေအိမ်တွေပျက်စီးသွားခဲ့ရတဲ့ရခိုင်ပြည်နယ်ကဒေသခံတောင်သူတွေအတွက်စစ်ကောင်စီကမျိုးစပါတွေမျိုးနယ်ရှိခုမှပြီးခဲ့တဲ့နေ့ကစတင်ဖြန့်ဝေနေပြီလို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။မုံတိုင်းကြောင့်အထိတာခဲ့တဲ့ရခိုင်တောင်သူတွေကတော့ရာသီအမီမိုးစပါးစိုက်ဖို့အတွက်အတော်အခက်အခဲကြုံနေရတယ်လို့ပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြမှာပါ
။မိုခာဆိုင်ကလုန်းပုံတိုင်းကြောင့်မျိုးစပါးနဲ့နေအိမ်တွေပျက်စီးသွားရတဲ့ရခိုင်မြောက်ပိုင်းကစစ်တွေပုံနှကျွန်းရသေတောင်ဝူသီတောင်မောင်တော်ကြောက်တော်မြောက်ဦးမြင့်မြနဲ့ပေါတော်မြို့နယ်တွေမှာမျိုးစပါးတွေစတင်ဖြန့်ချိနေပြီလို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။တောင်သူတချို့ကတော့သူတို့စီကိုမျိုးစပါးရောက်မလာသေးဘူးလို့ပြောပါတယ်။မုံတိုင်းကြောင့်နေအိမ်တွေပျက်စီးသွားတာကြောင့်ထွန်ရက်ဖို့ငွေမရှိကြသလိုမျိုးစပါးတွေလည်းရောက်မလာသေးတာကြောင့်ရာသီအမီစပါးမဆိုင်ပြိုးနိုင်မှာကိုစိုးရိမ်နေရတယ်လို့ကြောက်တော်မြို့နယ်ဖျားပေါင်းကျေးရွာကတောင်သူတဦးကပြောပါတယ်။
တောင်သူတီဆိုတော့ကတော့မြို့စပါးရောကြာစပါးရောအပုံဆက်တာလေနောက်ပြီးတော့တောင်သူတီကဆိုတော့ကအလုပ်ဖို့ပိုက်ဆိုင်ရာမရှိတော့ဘူးအဲထွေရဖို့ပိုက်ဆိုင်ရာမရှိတော့ဘူးဆိုတော့ကထွေရဖို့ကပေါ့ခက်ခဲရှိနေတာဒီနေ့ဆိုတော့ကမြို့စပါးတွေနောက်ကျနေပြီလေခဏလာပိုင်းမရောက်တော့က6လပိုင်းမကုန်ခေါင်းကပေါ့ကမြို့စပါးတွေရောက်ဖို့ချင်တယ်အဲအခုထိမရောက်သေးဘူးဆိုတော့ကတောင်သူတီကခက်ခဲဖြစ်နေတယ်
ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကတောင်သူတွေကိုစံမှုလေယာကထွန်ဆက်တွေငှားပြီးလဲထွန်ပေးနေတယ်လို့ရာသီအမီစပါးဆိုင်ပြိုးနိုင်မှုအတွက်တွန်းအားပေးနေတယ်လို့ဖော်ပြထားပါတယ်။မုံတိုင်းတင်တောင်သူလေသမားတွေအနေနဲ့မျိုးစပါးလိုအပ်ချက်တွေအပြင်ထွန်ရက်ဆိုင်ပြိုးစရိတ်တွေနဲ့ဓာတ်မြေဩဇာအတွက်ပါအခက်ကြုံနေရတယ်လို့ရ ရခိုင်ပြည်နယ်တောင်သူလယ်သမားတမကပြောခွင့်ရဥအောင်ကျော်မြတ်ကပြောပါတယ
်ကျွန်တော်တို့ဖက်မှာကဒီမူခါမုန်းနိုင်တဲ့အိမ်တွေကစပကြီးတွေကပြိုပါတော့တဲ့အတွက်ကြောင့်အဲ့ဒါကိုလေကျွန်တော်တို့တောင်သူအများစုကမဖြစ်ဖြစ်တဲ့တောင်သူတွေကကျွန်တော်တို့တက်မြောဇာတွေပါနေဇေယိတ်ဆိုင်ရဲ့စိတ်ပြုဖို့ဇေယိတ်တွေကိုဒီအိမ်တွေပါတွေပြန်လဲရပြီလေအဲ့ဒါကြောင့်ကျွန်တော်တို့တက်မြောဇာဇေယိတ်ဆုံးရှုံးဖို့အတွက်လည်းကျွန်တော်တို့အခက်အခဲရှိပါတယ်ဆိုင်ရဲ့စိတ်ပြုခတွေကလည်းတေကကိုဒီကဲလာကျွန်တော်တို့၆ဆောင်းလောက်ပဲရှိနေပြာအခုတော့တစ်သိန်းတစ်ဆောင်းလောက်ဖြစ်နေတယ်အဲ့ဒါအတွက်ကြောင့်ကျွန်တော်တို့တောင်သူတွေမှာမျိုးစပါးနဲ့အတူစင်ခေါ်မှုကဒီဖွဲ့ရမှုအပိုင်းမှာလည်းကျွန်တော်တို့တော်တော်အခက်အခဲရှိပါတယ်ဗျာ
ရခိုင်ပြည်နယ်မှာလည်းဧကစုစုပေါင်း12သိန်းကျော်ရှိပေမဲ့လည်းပြီးခဲ့တဲ့2018ခုနှစ်နောက်ပိုင်းကစလို့ဒေသမငြိမ်မသက်မှုတွေကြောင့်9သိန်းလောက်သာနှစ်စဉ်ပုံမှန်စိုက်ပျိုးနိုင်တော့တယ်လို့တောင်သူလယ်သမားသမဂ္ဂရဲ့စည်ရင်းအရသိရပါတယ်လက်ရှိမှာလည်းရခိုင်တောင်သူတွေအနေနဲ့လေယာဉ်လုပ်ငန်းကိုလုပ်ကင်နိုင်ဖို့အတွက်လုံခြုံတဲ့အမိုးအကာအောက်ကိုရောက်နိုင်ဖို့ကြိုးစားနေကြရသလိုစားဝတ်နေရေးအတွက်လည်းရုန်းကန်နေကြရစေဖြစ်ပါရယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ဘက်ကမောခာမုံတိုင်းတင့်လေသမားတွေအခက်အခဲကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်တောင်ပိုင်းကအခြေအနေတချို့ကိုပြောပါအောင်မယ်စစ်ကောင်စီနဲ့အပြိုင်နယ်မြေစုမိုးရေးအတွက်မော်လမြိုင်ရေးတဝဲအမတ်ရှိကာလန်တလျှောက်မှာဒေသခံတော်လှန်ရေးအင်အားစုတွေကအသွားအလာရင်တွေကိုစစ်ဆေးရှာဖွေတာတွေလှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုရှာဖွေစစ်ဆေးရာကနေအရက်ဝတ်နဲ့သွာလာနေတဲ့စစ်ကောင်စီအဖွဲ့ဝင်တချို့ကိုဖမ်းဆီးတာတွေလည်းရှိတယ်လို့သိရပါတယ်ဒီအကြောင်းပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့မတ်သိန်ကြီးထိုက်ကပြောပြမှာပါ
မော်လမြိုင်မူထုံတံဖြူစီရဲ့ရေးတဝဲဘိတ်အမှတ်၈လမ်းမကြီးတစ်လျှောက်သွားလာနေကြတဲ့မော်တော်ယာဉ်တွေအနေနဲ့တားဆီးစစ်ဆေးတာကိုရပ်တန့်ပြီးအစစ်ဆေးခံချဖို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကပြီးခဲ့တဲ့ဇွန်လအလဲလောက်မှကတည်းကထုတ်ပြန်ထားတာပါအဲ့ဒီအမှတ်၈လမ်းပိုင်းမှာဒေသခံတော်လှန်ရေးအဖွဲ့တွေအနေနဲ့မကြာခဏဆိုသလိုတားဆီးစစ်ဆေးတာတွေရှိနေပြီးအထူးသဖြင့်ခီးတယ်ကျင်ရင်တွေကိုပို့ပြီးတော့စစ်ဆေးတယ်လို့ကိုယ်တိုင်ကျုံ့တွေ့သူတွေကပြောပါတယ်။လမ်းပေါ်မှာတားဆီးစစ်ဆေးတဲ့အဖွဲ့ဝင်ဥယေက20ဝန်းကျင်လောက်ရှိတယ်လို့ရေးဒေသခံတဦးကပြောပါတယ်
။စစ်ဆေးရင်တော့အနည်းဆုံးတော့ဟိုတော့ပဲဖြေသွားမှလည်းပေါ့နော်။ဒီကလာလဲသင်ဦးသွားမှလည်းပေါ့။အဲ့လောက်ပဲမေးရတယ်။အဓိကတော့ဒီဖြီးတဲ့တင် expert တို့ဘာလို့ဆိုတော့နည်းနည်းကြားတယ်လို့ပြောတယ်ပေါ့နော်။ကားပေါ်ဒီတက်ဆက်တယ်ပေါ့နော်။ကျွန်တော်တို့ဒီဖြီးသွားတွေကသူစစ်ပြန်ကြားတော့ပေါ့။နောက်အင်စီကားတွေဆိုရင်လည်းအဲ့လိုမေးတယ်ပေါ့။နောက်မတင်ကားတဲ့ကားတွေဆိုတော့ရှာလမ်းမပေါ်မှာဆို20လောက်ထွက်နေတော့ဗျခါတရီလမ်းကြောင်းမှာလည်းဆုံနေသူလမ်းလျှောက်ပြီးသွားတာရတယ်ခင်ဗျာရှိတယ
် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေအမှတ်၈ကားလမ်းပေါ်မှာစစ်ဆေးတာကနေတဆင့်စစ်ကောင်စီအဖွဲ့ဝင်တချို့ကိုဖမ်းဆီးရမိတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လ16ရက်တုန်းကခီးတယ်တင်ရှင်ပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား၄ဦးကိုတွေ့ရှိခဲ့လို့ထိမ့်သိမ်းထားပြီးစစ်ဆေးတာတွေကိုဆက်ပြီးလုဆောင်နေတယ်လို့တောင်ပိုင်းစစ်ဒေသစစ်ဒေသခွဲအမှတ်3ကထုတ်ပြန်ထားပါတယ်ဒဝဲရန်ကုန်အမှတ်8ကလမပေါ်မှာလဲဒဝဲပြည်သူလူမျိုးရေးတပ်ဖွဲ့ TPLF နဲ့ဒေသခံပတ်ကဖအဖွဲ့တွေပူးပေါင်းပြီးခီးသွားလာသူတွေကိုစစ်ဆေးတာတွေ GIA ပိုင်းလှုပ်ဆောင်ခဲ့ပါတယ်အခုလိုလှုပ်ဆောင်တာကနေမြေစုမှုရေးအတွက်ခြေလမ်းဆက်တင်တာဖြစ်တယ်လို့ TPLF အဖွဲ့ကပြောပါတယ်တနင်္သာရီတိုင်းဒဝဲခရိုင်မှာဒေသခံပတ်ကဖအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့များအပြန်အလှန်စီရင်တင်ပါမှုတွေရှိနေပြီးစစ်ကောင်စီဘက်ကလည်းမြို့တွင်းလုံခြုံရေးဖိုင်းကိုပုံမှန်စစ်ဆေးနေတယ်လို့လောင်းလုံပတ်ကဖအဖွဲ့ဝင်တဦးကပြောပါတယ်
။ဟိုတလောကဆက်ပြေးသွားတဲ့ကိစ္စလေတော်မင်းလာတော့ဘာလို့အဒီအားပုတ်လျှောက်ပြရတော့လုံနေတယ်ကရေတက်ကနေပြီးတော့ဆက်ပြေးသွားတဲ့ကိစ္စလေဆက်ပြေးတဲ့နေရာနီးတဝိုက်ကတော့တော်တော်လေးတော့သူကဟိုအားပုတ်ပြီးတော့လျှောက်ပြရပါလေလို့တာပေါ့ဟုတ်မြို့တွင်းကတော့ပုံမှန်ပဲမြို့တွင်းကတော့ကျွန်တော်တို့မြို့တို့ရတော့ပုံမှန်လည်းပတ်နေတာပဲဆိုရရတော့ပုံမှန်ပဲ
ရေပြည်မြို့နယ်ကံပေါက်ဒေသကစစ်ကောင်စီရေတပ်အဖွဲ့ဝင်30ဝန်းကျင်ဟာပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့တုန်းကထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါဒါနဲ့ပတ်သက်လို့ VOE အနေနဲ့တော့တိကျအတိမပြုနိုင်သေးပါဘူးတဝဲခရိုင်မှာစစ်ကောင်စီကမြို့ရင်းဒဲနဲ့ရေလမ်းကြောင်းရှာဖွေစစ်ဆေးတာတွေကိုပိုအားကောင်းအောင်လုပ်နိုင်ပေမဲ့တောလမ်းနဲ့နီးစပ်တဲ့ကားလမ်းမပိုင်းတချို့မှာတော့ဒေသခံပတ်ကဖအဖွဲ့ရရဲ့အင်အားကပိုကောင်းတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ဒဝဲအမှတ်၈ကားလမ်းမတနေရာမှာအင်းစီကားတစ်စီးကိုရှာဖွေစစ်ဆေးရင်းပြည်သူတွေနဲ့အတူအသွင်ယူလိုက်ပါလာတဲ့ရဲတပ်ချက်တအုပ်ကိုဖမ်းဆီးရမိခဲ့တယ်လို့ဒ TPLF ကထုတ်ပြန်ထားပါတယ်။ဇူလိုင်လ2ရက်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမလွဲတောင်စူပေါင်းဆစ်စင်ရေးကိတ်ကနေရေဖြူမြို့မှာရဲစခန်းကိုပြန်လာတဲ့ရဲတပ်ချက်ကြီးဇော်မင်းဦးကိုဖမ်းဆီးရမိပြီးစစ်ဆေးနေချိန်မှာပြန်လည်ခုခံလို့ပြစ်ခတ်ဖမ်းဆီးရင်းအဲ့ဒီတပ်ချက်ကြီးတည်ဆုံသွားတယ်လို့လည်းဖော်ပြထားပါတယ်ရှင်။
ဒါကတော့မော်လမြိုင်တဝဲကားလမ်းပေါ်မှာဒေသခံတပ်ဖွဲ့တွေကလမ်းလုံးကြုံရေးစစ်ဆေးတဲ့အကြောင်းလေးသတင်းပေးပို့ချက်ကိုပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကတရားမဝင်မြန်မာနိုင်ငံသားတွေအကြောင်းပြောပြပါောင်းမယ်။ထိုင်းမလေးရှားနယ်စပ်ဆုံးခလာပြည်နယ်တွင်ထိုင်းလူကုန်ကူးမှုတိုက်ဖြစ်ရေးရဲတပ်ဖွဲ့ဝင်တွေကနေအိမ်တချို့ကိုဇက်တိုက်ဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးဇူလိုင်လ4ရက်နေ့မှာတော့အလုပ်ပွဲစားတဦးရဲ့နေအိမ်မှာမလေးရှားကိုသွားမဲ့အထောက်အထားမဲ့မြန်မာ20ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်းထိုင်းနယ်စပ်ကနေမှအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းမလေးနယ်စပ်ဆုံကလာပြည်နယ်စတောင်မြို့နယ်ပါတန်ဘစားရဲတပ်ဖွဲ့ကနေမြေထဲမှာလူမောင်ကိုခိုင်းနေတဲ့နေအိမ်တစ်လုံးကိုနေမြေလောက်ဘကအဖွဲ့တွေနဲ့ပူးပေါင်းပြီးဝင်ရောက်စီးနှင်းရှာဖွေခဲ့ရမှာနေအိမ်အတွင်းအသက်18နှစ်နဲ့25နှစ်အရွယ်မြန်မာအမျိုးသမီးအမျိုးသား20ဦးကိုလက်ရဖမ်းဆီးခဲ့ပါတယ်။သူတို့ကိုတော့ပွဲစားတွေကမလေးရှားကိုပို့ဖို့အတွက်ဖွက်ထားတော့မှဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးရှစ်တောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဟိုက်ရန်မျိုးတာဝန်ခံဥပယီကပြောပါတယ
်။လူပုံမှန်ပတ်သက်လို့ပြည်ပြတဲ့ဒီဇူလင်လာ၄ရက်နေ့ကပေါ့နော်။ကျွန်တော်ဒီထိုင်းတောင်ပိုင်းစုံခလာခိုင်ပေါ့စတောင်းမြို့နယ်အပိုင်းကျွန်တော်ဒီမလေးရှားနေစပ်ပေါ့ပါတန်ဘီဆာမှာကျွန်တော်ဟိုက်ရန်ကဆိုလို့ရှိရင်ကီလိုမီတာမတ်တဲ့ရှောက်ပြီးလာဝေးတဲ့နေရာမှာနေပြီးတော့အခုဆိုလို့ရှိရင်ဒီအမျိုးသမီးနဲ့အမျိုးသားပေါ့နော်20ဦးရေကိုနေပြီးတော့ဒီပွေးစားတွေထားရှိတဲ့နေအိမ်မှာဆန်းစည်းရမိနေလို့အတန်းရရှိပါတယ်မှာအခုဆိုလို့ရှိရင်ကျွန်တော်ဒီပါတန်ဘီဆာရေစခန်းမှာထားရှိပါတယ်မှာဟုတ်ကဲ့လား
ရဲတပ်ဖွဲ့ကတော့ပွေးစားတွေကစွန့်ပစ်သွားတဲ့မြန်မာ40ထက်မနည်းရှိတယ်လို့သတင်းရတာကြောင့်လိုက်လံရှာဖွေရင်းနဲ့အစာရေစာပြက်လက်ပြီးအင်အားချိနဲ့နေတဲ့မြန်မာနိုင်ငံသား20ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အခုလိုမျိုးမလေးရှားကိုခိုးဝင်ဖို့စ조사နေကြပေမဲ့မလေးရှားမှလည်းအလုတ်ကန်ရှားပါတဲ့အတွက်အထောက်ထားမဲ့တွေအဖို့အခက်ခဲတွေကြုံတွေ့နေရတယ်လို့လည်းဥပယီတာပြောပါတယ
်။အခုမလေးရှားမှဆိုလို့ရှိရင်အခုအလုတ်အကန်မရှိတဲ့အလုတ်သမားတွေမြန်မာရွှေ့ပြောင်းနေတော်တော်များများရှိပါတယ်။ဒီတရားမဝင်ခွန်ဝန်သွားတဲ့မြန်မာရွှေ့ပြောင်းတွေကမလေးရှားကိုရောက်သွားတဲ့အခါအလောက်ကအခွင့်အလမ်းတွေမရရှိကြဘူးအရင်တော့ဆိုလို့ရှိရင်အလောက်ကအခွင့်အလမ်းတွေရတယ်အခုက MOU စနစ်နဲ့ဝန်လာတယ်ဆိုတဲ့အခါဒီတရားမဝင်ဝင်ရောက်သွားတဲ့ကျွန်တော်တို့ရွှေ့ပြောင်းမြန်မာတွေအတွက်အလောက်ကအခွင့်အလမ်းတွေဟာရှားပါသွားတယ်မှာဒီကျွန်တော်တို့ဒီ2023နှစ်လပိုင်းမှာဆိုလို့ရှိရင်တကယ်နောက်ပိုင်းကစပြီးတော့ကျွန်တော်တို့မလေးရှားမှာဆိုလို့ရှိရင်အလောက်ကအခွင့်အလမ်းတွေသူတို့ရှားပါတယ်ဆိုတဲ့တဲ့ကိုကျွန်တော်တို့ကနေပြီးတော့ရှိရတယ်အခုဆိုလို့ရှိရင်မလေးရှားမှာတောက်ကဖြစ်နေတဲ့အလောက်အကန်းရှားပါပြီးတော့အလောက်လည်းနဲ့အခန်းချင်းမှာနေပြီးတော့ခေါ်အောင်နေတဲ့အလောက်တမတော်တော်များများရှိတယ်လည်းရှိရပါတယ်မှာ
ထိုင်းတောင်ပိုင်းဆုံခလာပြည်နယ်ထဲမှာလူမောင်ကိုခိုင်းဝင်တွေကမလေးရှားကိုပို့မဲ့မြန်မာတွေကိုစုဆောင်းပြီးအဓိကအခြေစိုက်လုပ်ကိုင်နေတာဖြစ်ပါတယ်မဲဆောင်နဲ့ပရာကျုခီရီတန်ဘက်ကနေမလေးရှားနယ်စပ်ကိုသွားကြမဲ့မြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့ကားတွေလူမောင်ကိုပွဲစားတွေကိုလုံခြုံရေးအဖွဲ့တွေကနေ့စဉ်ရက်ဆက်ဖမ်းမိနေတာပါဒီအတွက်လူမောင်ကိုသမားတွေရဲ့တထောင်နာစခန်းတွေကိုရဲတပ်ဖွဲ့ကခြေရာခံပြီးသွားပြီးအခုလိုမျိုးလိုက်လံရှာဖွေဖမ်းဆီးနေတာဖြစ်ကြောင်းစုံကလာရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့မလေးရှားကိုသွားရောက်မဲ့တရားမဝင်မြန်မာနိုင်ငံသားတချို့ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့အကြောင်းကို VOA သတင်းတောက်မှအေးအေးမှပြောပြသွားတာပါဆက်လက်ပြီးတင်ပြပေးမယ့်အကြောင်းအရာကတော့ပြည်သင်းနိုင်ငံကအထူးရုံးအနေနဲ့မြန်မာတချို့ရဲ့အမြင်စုစည်းတင်ပြထားချက်ဖြစ်ပါတယ်ပြည်သင်းနိုင်ငံမှာပြီးခဲ့တဲ့အပတ်ကမြောက်အာဖရိကနယ်ပွားဆယ်ကျော်သက်အရွယ်လူငယ်တဦးကိုရဲကတနက်နဲ့ပစ်ခတ်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးအဲ့ဒီနောက်ဆန္ဒပြပွဲတွေနဲ့စူပူလှုပ်ရှားမှုတွေအတွင်းနောက်ဆက်တွဲလူသေဆုံးမှုတွေဖြစ်ခဲ့သလိုဒေါ်လာဘီလီယံနဲ့ချီတဲ့ပျက်စီးဆုံးရှုံးမှုတွေလည်းဖြစ်ခဲ့ပါတယ်။ပြင်သစ်တနိုင်ငံလုံးအနှံ့ကျယ်ပြန့်ခဲ့တဲ့ဒီဖြစ်ရတွေအပေါ်ပြင်သစ်နိုင်ငံရောက်မြန်မာတချို့ရဲ့အမြင်တွေကိုကိုငိမ့်ချန်းအေးကစူးစီးတင်ပြပေးထားပါတယ
်။ Social Media ပေါ်မှာပြန့်နှံ့ခဲ့တဲ့ဗီဒီယိုထဲမှာသက်18နှစ်အရွယ်နောအဲဆိုတဲ့လူငယ်လေးကိုရဲကတရက်နဲ့တက်တက်လိုက်တဲ့မြင်ကွင်းကြောင့်အထူးသဖြင့်ရွှေပြောင်းအခြေချသူတွေရဲ့မျိုးဆက်သစ်ဟာထိတ်လန့်တုန်လှုပ်ဖွယ်ဖြစ်သွားခဲ့တာပါပြည်သူနိုင်ငံရဲ့တရားဝင်မူဝါဒက color blind လို့ခေါ်ကြတဲ့အသားရောင်မဲ့ဝါဒဖြစ်ပါတယ် ဒါပေမဲ့လက်တွေ့မှာတော့မြောက်အာဖရိကနဲ့အာရပ်အနွယ်ဝင်တွေအထူးသဖြင့်ဆင်းရဲမွဲတေမှုနဲ့လုံလက်မဲ့ပြဿနာတွေနဲ့ရုန်းကန်နေရတဲ့ရွှေပြောင်းသူတွေရဲ့မျိုးဆက်သစ်လူငယ်တွေကြားမှာတော့သူတို့ဟာအာဏာပိုင်တွေရဲ့ပြစ်မှတ်ထားတာကိုပိုးခံရတယ်လို့ခံစားနေရကြောင်းအခုဖြစ်ခဲ့တဲ့အတီးကယုံတွေကမိမောင်းထိုးပြခဲ့ပါတယ်။ပါရီမှာနိုင်ငံတကာရေးရာဘွဲ့ချုပ်သင်တန်းတက်နေတဲ့မြန်မာကျောင်းသူလူငယ်တူကတော့သူ့ရဲ့အတန်းပေါ်ရွယ်သူတွေကြားမှာအဲ့ဒီလိုတွေ့ကြုံရသူတွေရှိတယ်လို့ပြောပါတယ်
။ North Africa ရောမြောက်အာဖရိကဘက်ကလာတဲ့သူတွေပေါ့။တို့ဆိုလို့ရှိရင်တင်ညာတဲ့အတိုင်းဝိုင်းကလူတွေဒါပေမဲ့ဒီမှာဘာဖြစ်လဲဆိုတော့ဟိုကားမောင်းသွားတယ်ခဏခဏကားတာပြီးအစ်စ်ခံရတယ်အဓိကကဘယ်ရရလာလဲမင်းဝင်ငွေရဘလောက်ရှိလဲသူလိုမျိုး personal information တွေအစားပေါ့နော်ဟို control လုပ်တဲ့ရဲတွေကမီးရဲပေါ့အော်ဒါကတစ်ခါလဲမဟုတ်နှခါလဲမဟုတ်ခဏခဏဒီလိုမျိုးဟိုကိုယ့်ရဲ့ကိုယ်ပိုင်အခွန်ဆောင်ပြီးနေတဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုချိုးဖောက်ခံရတာမျိုးတွေကနေတူပါဖြစ်နေတဲ့ကိစ္စတွေပေါ့နော
်ဒါအပြင်လူမှုကွန်ရက် social media တွေရဲ့ algorithm တင်ပြပုံတွေအမြင်မတူသူတွေကြားအစွန်းတစ်ဖက်ကွဲပြားနေတာတွေနဲ့သတင်းမီဒီယာတချို့ရဲ့ခဏဦးရေးသားချက်တွေကလည်းအငင်းပွားပွဲရာတွေရှိခဲ့တယ်လို့အဲ့ဒီမြန်မာကျောင်းသူကထောက်ပြပါတယ်ဒါပေမဲ့လူမျိုးရေးမညီမျှမှုနဲ့ခွဲခြားဆက်ဆံတာကရတဖွဲ့ဝင်အကုန်လုံးလားဆိုတာနဲ့အစိုးရစနစ်အဖွဲ့အစည်းတိုင်းမှာအမြင့်တွေ့နေပြီလားဆိုတဲ့မေးခွန်းတွေကတော့အငင်းပွားပွဲရာဖြစ်ပါတယ်။ပြင်သစ်မှာနှစ်ပေါင်းများစွာအခြေချနေထိုင်နေတဲ့ပါရီမျိုးကထက်တန်းကျောင်းဆရာမဒေါ်စောသူဇာကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါရတယ်။
ပြင်သစ်မှာကိုယ်ကျောင်းဆရာမတယောက်အမိနဲ့ကို့အတန်းထဲကကလေးတွေကြည့်မယ်ဆိုလို့ရှိရင်အတန်းထဲမှာလည်းအဖြူတွေအမဲတွေအဝါတွေအကုန်ရောနေတာတိုးတွေအရန်ကိုမှရောင်ကိုကြည့်ပြီးတော့ပေါင်းသိညတာမဟုတ်ဘဲနဲ့တကယ်ကိုမှကိုနဲ့တသွေးတသားတဲ့ပုံစံမျိုးသူတို့မှကာလာမရှိကာလာ blind နေကြောင်းမှာအဲ့လိုမျိုးပေါ့နော်ဟိုအရန်ချစ်ကြတယ်ဘာကာလာပဲဘာရောင်ပဲဘာ religion ပဲဘာဘာသာပဲဖြစ်ဖြစ်ပေါ့နော်အဲ့ဆိုတော့ဟိုဒါမဲ့အဲရှိတဲ့လူလည်းရှိမှာပေါ့လူတွေပေါ်မှာမူတီမှာပေါ့နော်နေရာတိုင်းမှာအဲဒီလိုအာလူမျိုးကြီးခွဲကြတာတို့ဘာသာကြီးခွဲကြတာဆိုတော့လူနေရာတိုင်းမှာရှိတတ်တယ်လေအဲအဲ့တော့ရှိတဲ့သူ individual ပေါ့နော်သူနဲ့တယောက်ချင်းနဲ့ဆိုင်နေပေါ့နော်နိုင်ငံ like ကြီးတော့ပြောလို့မရဘူးအဲ့လိုမျိုးဟိုရေးဟို generalize လုပ်လို့မရအောင်ပေါ့နော
်ရှင်တက်ကလည်းတောင်းကြောင်းမှာတင်ထောက်ကိုဆီမလုပ်နေတဲ့ဒေါခင်စင်မင်းကတော့လူအဖွဲ့အစည်းအတွင်းကပြဿနာတွေပေါ့အရင်တည်ပြီးလူငယ်တွေရဲ့မကျေနပ်ချက်တွေကြီးထွားနေချိန်မှာနောက်ကဖြစ်လို့ဖြစ်စီလုပ်သူတွေရဲ့လုပ်ရကြောင့်စိုးစိုးဝါဖြစ်စီမှုတွေဖြစ်လာတာလို့သူ့အမြင်ကိုပြောပါတယ
်အလုပ်လက်မဲ့တွေလူတွေကပုံများလာတယ်အခွန်တွေပို့ပေးရတယ်စားတောက်စိတ်တွေတက်တယ်အစိုးရကလာကြအောင်တိုးပေးပေမဲ့လည်းဟိုဟာအကုန်လုံးကပေါ့ထောက်ပံ့ဈေးတို့ဘာလို့လဲအလိုက်တိုးတာအဲ့လိုမျိုးအမြင်မြောင်မလုပ်တဲ့ခါမှာသူတို့မှအဲ့အုံနေတဲ့ဒေါသရှိတဲ့ခါမှာသူကဒေါသကိုပောက်ကွဲနေတဲ့ခါမှာဒီအဖြစ်သက်ကိုအခြေခံလိုက်တယ
်သူပြည်ထောင်ဝန်ကြီးဌာနရဲ့အချက်လက်တွေရဒီစူပူမှုတွေအတွက်မှာအဆောက်အထောင်ကျော်ဖြည့်ဆည်းခံခဲ့ရပြီးမော်တော်ယာဉ်9000ကျော်မီးရှို့ခံခဲ့ရပါတယ်ရဲတပ်ဖွဲ့ကလူ3000ကျော်ဖမ်းဆီးခဲ့ရမှာတဝက်ကျော်ကအရင်ကပြစ်မှုမှတ်တမ်းမရှိသူတွေဖြစ်တယ်လို့အများစုကလူငယ်လေးတွေဖြစ်ပါတယ်အဖမ်းခံရသူတွေရဲ့ပြင်းပြအသက်က18နှစ်ပဲရှိပါတယ်ဒီလိုလူငယ်တွေကြားနှစ်နှစ်ရှင်းဖြစ်ခဲ့တဲ့ပြဿနာဖြစ်လို့အခုဆိုရင်ပြင်သစ်လူအဖွဲ့အစည်းမှအစိုးရနဲ့ပညာရေးစနစ်တွေရဲ့အားနည်းချက်အကျိုးဆက်ဆိုပြီးစတင်ထောက်ပြပြောဆိုဆွေးနွေးအရေးယူလာကြတာတွေရှိပါတယ်ပြင်သစ်မှာအသက်16နှစ်အရွယ်ထိကလေးတယောက်ဟာအတန်းပညာဖြစ်ဖြစ်အသက်မူဟန်းကျောင်းပညာဖြစ်ဖြစ်ပညာရေးတစ်ခုရဲ့အုပ်ချုပ်မှုစနစ်အောက်မှာရှိရမှာဖြစ်ပေမဲ့တချို့အားနည်းတဲ့လူမှုအသိုင်းအဝိုင်းကလူငယ်တွေဘာကြောင့်ပညာရေးနဲ့ကင်းလွတ်နေရလဲဆိုတာမျိုးနဲ့လူငယ်တွေရဲ့ဒေါသပေါက်ကွဲမှုအခြေခံလူမှုစီးပွားပညာရေးပြဿနာတွေကိုစတင်အဖြေရှားလာကြတယ်လို့ဆရာမဒေါက်ခင်စင်မင်းကပြောပါတယ်။ဒါပေမဲ့ပြင်သစ်နိုင်ငံတဝန်းကစာသင်ကျောင်းတကားတွေမှာထွင်းထုထားလေရှိတဲ့လွတ်လပ်ခြင်းတန်းတူညီမျှမှုနဲ့ညီရင်ကိုဆိုတဲ့ပြင်သစ်ဒီမိုကရေစီစနစ်ရဲ့အခြေခံစံနှုန်းစိတ်ဓာတ်နဲ့အတွေ့အခေါ်ကခရီးလူမှုစီးပွားပြဿနာတွေကြားမှာပြင်သစ်လူအဖွဲ့အစည်းအတွင်းလက်တွေ့တပြေးညီတက်ရောက်နေလားဆိုတဲ့မေးခွန်းကတော့အခုစုပူအောင်ကြွမှုတွေနဲ့အတူထပ်မံပေါ်ထွက်လာပါတယ်အခုချိန်မှာတော့စုပူမှုတွေညော့နေသွားပြီဖြစ်ပေမဲ့ညံအလင်းပွင့်ခဲ့ရဲ့အမွေနဲ့တနည်းဆိုရင်18ရာစုနှောင်းပိုင်းပြင်သစ်တော်လှန်ရေးကြီးကယင်းတည်ခဲ့တဲ့ဒီမိုကရေစီတန်ဖိုးတွေအတိုင်းလူအဖွဲ့အစည်းအတွင်းကမညီမျှမှုတွေကိုဖြည့်ရှင်းပြီးအားလုံးပြန်လည်ပေါင်းစည်းနိုင်ဖို့ကတော့အချိန်ယူရဖို့ရှိတယ်လို့နိုင်ငံတကာကလေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
Dagara, bigger ya banga, pindin nangama, pipwa gede, a tigioni ne, pindin nangaya, myama, the chuya, amenigo, kunyanja, e suzi, piopia, dora, pipare, fiuya, daljani, menebe, dalin, season go, seletol anywhere, majami, bats in canarigo, seletin biaoma, pitted, some your tissue, not tota cinemare.
Three men we yabu, yiji, digni kema, kabaji, pe yeti damave, yoni basi, clutichan nila yone, three men we ya you naimabi.
ရေဒီယိုဒါလွန်အစီအစဉ်တွေကိုတော့လိုင်းနုံမီတာ25ကီလိုဟတ်စ်တင်းနေတက်တက်တုံညလိုင်းနုံမီတာ40ကီလိုဟတ်စ်ခွန်လေးတက်တုံညလိုင်းနုံမီတာ50ကီလိုဟတ်စ်90ခွန်5ရုပ်ကနေဖမ်းယူနာတော့တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ဘတ်စင်ကန်နာတွေဖြစ်တဲ့ဦးအောင်ခင်တင်ဆက်တဲ့မြမအေး 36 ဆစ်လက်နဲ့ခဲယံမီကြောက်ဒေါ်လာတန်း1000ပို့နိုင်ငံခြားကဝယ်ယူခဲ့ပါတယ်ဒီလိုဝယ်ယူနိုင်အောင်ကုလသမဂအဖွဲ့ဝင်နိုင်ငံတွေကပဲအခုအညီပေးခဲ့ကြတာဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်
တိုင်းပြည်ကထွက်တဲ့မြေပေါ်မြေအောက်တရံဇာတ်တွေရောင်းလို့ရတဲ့ဒေါ်လာငွေနဲ့လက်နက်ခဲယံဝယ်ယူပြီးပြည်သူပြည်သားကိုအနိုင်ကျင့်တာဟာအာဏာသိမ်းစစ်တပ်ရဲ့ဒလိဖြစ်ပါတယ်ဒါလို့လှုပ်လာတာ68နှစ်ရှိနေပါပြီစစ်ကောင်စီအာဏာသိမ်းချိန်ကစပြီးလူသားလက်နက်ဒေါ်လာ100,000ပို့ဝယ်ယူကြောင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မေလ19ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြ လေချောင်းသုံးစစ်ပစ္စည်းနဲ့လက်နဲ့လုပ်တဲ့ကုန်ကျန်းတွေအများဆုံးပါဝင်ပါတယ်ယူရှာအစိုးရနဲ့ယူရှာကုမ္ပဏီတွေဆီကအမေရိကန်ဒေါ်လာတန်400ကျော်ဘူးဝယ်ယူပြီးတရုတ်အစိုးရတရုတ်ကုမ္ပဏီတွေဆီကဒေါ်လာတန်2060ဘူးဝယ်ယူပါတယ်စင်ကာပူအခြေစိုက်ကုမ္ပဏီတွေကလည်းစစ်ကောင်စီကိုစစ်ပစ္စည်းဒေါ်လာတန်250ကျော်ဘူးရောင်းချပါတယ်အိန္ဒိယအစိုးရနဲ့ကုမ္ပဏီတွေကဒေါ်လာတန်50ဘူးထိုင်းအခြေစိုက်ကုမ္ပဏီတွေကတန်30ဘူးစစ်ကောင်စီကိုရောင်းချပါတယ်ကုမ္ပဏီပေါင်း254ခုကစစ်ကောင်စီမှာတဲ့ပစ္စည်းတွေကိုပို့ပေးကြပါတယ်ဒီအထဲမှာတဝက်ကျော်လောက်ဟာအာဆီယံနိုင်ငံတွေဖြစ်တွေ့စင်ကာပူနဲ့ထိုင်းအခြေစိုက်ကုမ္ပဏီတွေဖြစ်ပါတယ်
စစ်ကောင်စီကိုလက်နက်ပစ္စည်းရောင်းတာမထောက်ခံဘူးလို့စင်ကာပူအစိုးရကအတန်ကောင်းဖြစ်နေပေမဲ့စင်ကာပူအခြေစိုက်ကုမ္ပဏီ138ခုကတော့စစ်ကောင်စီနဲ့လက်နက်ရောင်းဝယ်နိုင်အောင်ဂျားပွဲစားလုပ်ပေးနေကြတယ်လို့ဆိုပါတယ်ငွေပေးချေရမှာလဲစင်ကာပူအခြေစိုက်ဘဏ်တွေတက်တက်ကြွကြွပါဝင်နေကြပါတယ်စစ်ကောင်စီနဲ့စစ်လက်နက်ပစ္စည်းအရောင်းဝယ်မလုပ်ကြဘို့စင်ကာပူအစိုးရပိတ်ပင်ထားတဲ့ဂျားကပဲစင်ကာပူအခြေစိုက်ကုမ္ပဏီတွေကဂျားပွဲစားလုပ်နေတာဖြစ်ပါတယ်စစ်ကောင်စီရဲ့ဂျားပွဲစားအဖြစ်ဆောင်ရွက်နေတဲ့စင်ကာပူကုမ္ပဏီ45ခုရဲ့အမည်နဲ့ရောင်းဝယ်တဲ့ပစ္စည်းတန်ဖိုးတွေကိုကုလသမဂ္ဂကိုယ်စားလှယ်ကစင်ကာပူအစိုးရကိုတင်ပြခဲ့ပါတယ်မြန်မာပြည်နဲ့ကုန်သွယ်နေတဲ့ကုမ္ပဏီစီးရင်ကိုစင်ကာပူအစိုးရကအမြဲတမ်းစီစစ်နေတာကြောင့်စင်ကာပူအစိုးရအနေနဲ့အရေးယူဖို့အချိန်ရောက်အောင်ဒီကုမ္ပဏီတွေရဲ့အမိကိုအစီရင်ခံစာမှာတမင်မဖော်ပြတာလို့ဆိုပါတယ
်အရသားကိုတိုက်ခိုက်ရမှာတုံးတဲ့ဘုံတွေဟာကပ္ပဆတ်ထုတ်တွေဖြစ်ပါလေစစ်ကောင်စီကိုစစ်ပစ္စည်းတင်ပို့တဲ့ကိစ္စမှာစင်ကာပူအစိုးရသဘောတူတယ်ဆိုတော့အထောက်အထားမတွေ့ရဘူးလို့ဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ25ခုကလည်းစစ်ပစ္စည်းဒေါ်လာတန်30ဘူးစစ်ကောင်စီကိုတင်ပို့ပါတယ်။ဒီအထဲမှာ12ခုဟာစစ်ကောင်စီအာဏာသိမ်းပြီးမှပေါ်လာတဲ့ကာရောမီကုမ္ပဏီတွေဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ပို့ကုန်80ရာခိုင်နှုန်းကိုဒီကုမ္ပဏီတွေကပိုင်နာပစ်လို့လက်နက်ပစ္စည်းတင်ပို့ရေးကိုဦးစားပေးတာတည်တာပါတယ်လက်နက်ကုန်သွယ်မှုကိုစင်ကာပူကချုပ်ချယ်လာရင်က
ထိုင်းကုမ္ပဏီတွေပုံမှုအရေးပါလာမှာတည်ကြပါတယ်စင်ကာပူအစိုးရလိုစစ်လက်နက်ပစ္စည်းတင်ပို့မှုကိုထိုင်းအစိုးရကမချုပ်ချယ်တဲ့အတွက်စစ်ကောင်စီဖောက်တဲ့ဖြစ်လာနေပါတယ်စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်မြန်မာပြည်သူပြည်သားအများအပြားထိုင်းနိုင်ငံရဲ့ဝင်ရောက်ခိုးလုံကြရတာမို့စစ်ကောင်စီကိုလက်နက်တင်ပို့နေတာဟာထိုင်းနိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုပါထိခိုက်လာနေပါတယ် Poglika community gale, Selena BC dollar, Mazda Tambo, Yamanangu Tempugavare, Sipisi, Kunjan Bisine, Tolo Yi Bisirigo, India Achise, Gomini Nasan Nakuga, Sikongsigo, Tempugava. Dame Yen Yata Suyaga Sizengirago, Salo Dale, Chenin Delu, Senji Pivare.
Sikongsigo, Sipisine, Lene Kayan Bijau Tempuraha. စစ်ရာဇဝတ်မှုကျူးလွန်တာကိုအားပေးအားမြောက်လုပ်တာဒါဖြစ်တယ်ဆိုတာကိုအိန္ဒိယအစိုးရနားလည်သင့်တယ်လို့ဆိုပါတယ်ဒီမိုကရေစီနိုင်ငံလို့အမိခံထားတဲ့နိုင်ငံကစစ်အာဏာရှင်ကိုလက်နက်ပစ္စည်းတင်ပို့နေတာဂုံတိုက်ခါမရှိတဲ့လောက်ရတာဖြစ်ပါတယ်အာဏာရှင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်ကတော့စစ်ကောင်စီကိုလက်နက်ရောင်းပြီးပြောင်းပြောင်းတင်းတင်းအစိုက်ပင်ရေလောင်းနေကြပါတယ်
မလုတ်တဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီဝင်အုပ်ကဝင်လုနေတာဖြစ်ပါတယ်ဒါကြောင့်စစ်ကောင်စီရဲ့လူသက်ပွဲကိုကုလသမဂ္ဂကလည်းမဟန်တားနိုင်ပဲဖြစ်နေပါတယ်စစ်ကောင်စီကိုဒဏ်ခတ်အရေးယူတာလဲမထိမရောက်ဖြစ်နေပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထိထိရောက်ရောက်အရေးမယူနိုင်တဲ့အတွက်ဂျားပွဲစားတွေကဟာကွက်ကိုရှာပြီးနှီးမျိုးစုံနဲ့စစ်လက်နေတွေမြန်မာပြည်ကိုတင်
net de pumule, your new tome pumpini wadding, ya.
Uankin, Bassin, Timbiade, Yama, ye don't that chat season or tissue, not thought that sing Araba, Kunya, way on it to Pupia Toraba. Celebrating Bia Bime, John Yagaro, Ku women, Bassin, then set a Jama season Pibare. Did the Bamado, a year down, a mute the media, Pomo, Tigai, Nine, a down air, Kinsa Yoga, the deep people, a downego, Sunni Tabare, a mute the media, Kanago, Pisin, ya, a mute dari, te, a year down, O Po, can I be, Yenda, Kinsa, and ye, Po, Tidelo, Jama, Pina, Shinega, the debate, Tabare, Bello, Kanago, Senede, Quata, Badle, the down American and California, Pisa, Kaiser, Santa Clara, A tourist on Jima, the G yoga, to go tomorrow, G Dow Dam, Mumi, on Wusata B, go women up your better way.
Okay, tomorrow, G Dow Dam, Mumi, Akumia. Tonaru, a jenne, a third year, Yalamu, to a purple, Kalaragu, Joye, a yachang, Una Munya, Tikaita, now, Sijunet, Tiru, Pisira, P, a third year, Mayubono. Nalo, Chauke, a say, yoga, jungle, na, tena, mugu, yen, patiga, pure bima. Did the culture say, di, a yajang, a mute mirima, diga, tikaine, nane, along to a, kinsa, saya, two, three, two, siarego, pure mamo, a mute miri, draganesa, shenjabula, say.
Dika, or the, yen, kinsa, the estrogen, mono, mute mirima, the estrogen metabolism, or the hormone, mute mi hormone, go, cheap jetaniama. The younger born natural jam low, the estrogen that they are boom yala de cajero, the yentakin sao, chisirabo. Dynamology, yaga, the cellular dietic in Macade, the hormone, the boom and lumbiza logo, a toy, not shed up, damolo general, insulin, don't not shed the estrogen, metabolism, don't not shed the up here, maple bomb, shut in a hurry, the sijo, the wizard, the yentakin saro, popular, triple chance of boom yawara. ဒါကြောင့်မလို့သူပြင်ရင်သားကင်ဆာဘာလို့ဆိုတာဥပဒေကျွန်တော်အသိရပေါ့နော်ကျွန်တော်ပြန်ကြားတာကျွန်တော်ကိုယ်တိုင်သိရသူတွေမှာတော့ဥပမာဒီမှာခင်မင်းလာကြတယ်ဆိုပြီးတော့အမျိုးသမီးတွေအစားဝိုင်းလူတွေတွေ့ရင်ဝိုင်းတောက်တာလို့အဲ့လိုမျိုးခင်မင်းတွေထင်ကြတာပေါ့နော်ဒီကကျွန်တော်တို့ဒီမှာတော့ပြင်းတဲ့အရက်ဖြတ်ကြပါတယ်ဒီမှာတော့ဘာဖြစ်လို့ဆိုတော့ရင်သားကင်ဆာဖြစ်တဲ့ဟာကြည့်တဲ့ ့ရင်သားကင်ဆာဖြစ်ပေါ်ချပိုပြီးတော့ချမ်းသာပုံများွားတဲ့အကြောင်းမလို့ ကျွန်တော်ပြောချင်တာမျိုးသမီးတွေရက်ကိုကျွန်တော်ကမသဘူးဘူးစေမသောက်ကြပါနဲ့ခင်မမိကြပါနဲ့ခေတ်ကြီးချင်းမိချင်းရက်ကိုဖြတ်ချပါအီမန်ကိုကစားတောင်းနေပြီဆိုရင်တော့မ
ှဟုတ်ကဲ့ဆရာကြီးအဲ့တော့အခုခေတ်နောက်ပိုင်းမှာတော့မျိုးသမီးတွေလည်းတန်းတယ်ပေါ့နော်သောက်လာတာကိုပို့ပို့တွေ့လာတဲ့အနေထားမှာတကယ်တမ်းဒီခန္ဓာကိုယ်တိဆောက်ပုံအရတန်းတယ်မဟုတ်တာကိုရောဆရာနည်းနည်းဆင်အောင်ပေါ့နော်အမျိုးသမီးတွေရှော့တောက်တင်တာကိုထက်ရှင်းအောင်ပြပြပေးလို့ရမှာဆရာ
ဟုတ်ကဲ့အမျိုးသမီးကနံပါတ်1ချက်ကဒီ alcohol dehydrogenase enzyme ကိုထုတ်တာတော့မှမျိုးသားတွေနဲ့ရှင်းလိုက်ရင်နည်းပါတယ်ဒါကြောင့်မလို့ကျွန်တော်လူငယ်အပိုင်းမှာတော့မှမျိုးသားတယောက်နဲ့မျိုးသမီးတယောက်ပုံမှန်ဒီရက်ဒီတစ်ခွက်ချင်းအရှင်တောက်နေတော့မှအမျိုးသမီးတွေပုံမှုပါတယ်ဘာလို့အမျိုးသမီးတွေခန္ဓာကိုယ်ကနေပြီးတော့ alcohol dehydrogenase enzyme ထုတ်တတ်နေတဲ့နေတဲ့ကြောင့်မလို့ရက်ကိုဖြည့်ဖြတ်နိုင်တဲ့စွမ်းအင်းကလည်းနေတဲ့ကြောင့်မလို့သူတို့ကပို့ပြီးတော့ရက်ရဲ့ effect ကိုပို့ပြီးတော့ sensitive ဖြစ်ကြတာပေါ့ဒါမှမဟုတ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်အတူတူပမာဏတောက်တာတော့မှအမျိုးသမီးကပို့မှုပြီးတော့အမျိုးသားတွေကတိုက်မမှုဘူးဆိုတဲ့ဟာဒါနံပါတ်1ချက်ပေါ့ပြီးတော့အမျိုးသမီးတွေမှာပုံမှန်အဖြစ်ကျင်တော့သူရဲ့ body ခန္ဓာကိုယ်ရဲ့ size ဆိုတာလည်းပိုသေးတဲ့အတွက်ကြောင့်မလို့ဒီပုံမှန်ပမာဏရက်တောက်တာတော့မှသူတို့ရဲ့အကြက်ကစိုးကျိုးကသူတို့မှာပုံခံစားရတာပေါ့နောက်ဆုံးတစ်ခုကတော့ဒီ estrogen ပေါ့နော်ရပ်ကြားတွေမှာ estrogen ကပုံမှန်မထုတ်အရင်နည်းနည်းလေးပဲရှိတယ်မျိုးသမီးကျတော့ estrogen ကသူတို့မှာနှစ်ဘဝရှိပြီးသားဆိုတော့အောင်မျိုးသမီးဟော်မုန်းတွေကဒီအကြက်ကြောင့်မလို့ပုံမှန် metabolism ခြေဖြတ်တဲ့အလုပ်မလုပ်နိုင်တဲ့အကြောင်းမလို့ဒီရင်သားကင်ဆာချစ်ဖို့ချမ်းသာပုံများပါတယ်ရောက်ကြတွေမှာတော့ဒီအတိုင်းပဲအကြက်ကြောင့်မလို့ရင်သားကင်ဆာဖြစ်တယ်ဆိုတာအရင်နည်းပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီနေရာမှာတခုကျွန်တော်သတိထားမိတာကဆရာဒီအရေးကြီးနဲ့ပတ်သက်လို့လေဒီရက်သားမှုကထိခိုက်တယ်ပေါ့နော်ဆရာပြောခဲ့တာအဲ့ဒီအနေထားလေးကိုဆရာကြီးဘယ်လိုမျိုးအရေးပြားကိုထိခိုက်တာလဲရှင်းပြလိုက်ရလဲ
ဟုတ်ကဲ့ဒီအကျေအရေးပြားကတော့ဒီငါတို့ကဒီရက်ကခန္ဓာကိုယ်က cell တွေကိုအကုန်လုံးထိရကြမလို့ဒီအထူးဖြင့် DNA ပေါ့နော် skin မှာကျတော့ဒီ DNA repair mechanism နဲ့ဒီ skin ပုံမှန်ရပုံမှန် skin ကကျွန်တော်သိတဲ့အတိုင်းပဲဒီအရေးပြားကြတော့ပုံမှန်အလုပ်ကတော့သူကဒီနေရောင်ခြေကဖြစ်စေတတ်တဲ့ cancer ဖြစ်စေတတ်တဲ့အကြောင်းလေးကိုသူကကျွန်တော်တို့ကာကွယ်ပေးတယ်။နောက်တစ်ခုကဒီအရေးပြားရဲ့ဒီပုံမှန်တင်းနေအောင်လုပ်တဲ့ပုံမှန် function တွေပေါ့နော်။ရက်ကြောက်တဲ့အကြောင်းမလို့ဒီကွန်ပလော့ DNA function ကိုမထိခိုက်တဲ့အတွက်ကြောင့်မလို့ Normal skin cancer လည်းဖြစ်နိုင်တယ်။ပြီးတော့ skin ကျုံတာပေါ့။ဒီနေအောင်ခြေရဟာကိုကာကွယ်နေတဲ့တက်တရားလည်းနေဝါတဲ့အကြောင်းမလို့ skin ကကျုံတယ်။ဆိုတော့နံပါတ်ဘောဒီ skin ရဲ့လှလည်းမလှတော့ဘူးအရေးပြားတွေပုံတွန့်ကိုချက်များပြေပြားတွေပုံထွန်းနိုင်တယ်ပြီးတော့ even ဒီခန္ဓာကိုယ်ကဒီ skin cancer ဖြစ်ဖို့ကာကွယ်နေတဲ့ဟာတွေတော့မထိခိုက်ပေါ်နိုင်တာပေါ့ဆိုတော့အရေးပြားအဟောင်းကမထိခိုက်ခြင်းဘူးဆိုရင်တော့အရက်ကိုလုံးဝရှောင်တင်ပါလား
ဟုတ်ကဲ့အရေးပြားအစင်းကြောင့်လေပုံများလာပြီးတော့ပုံသက်ကြီးတယ်လို့အစင်းပြင်ဖြစ်လာနိုင်တာပေါ့ဆရာနော
်ဟုတ်ကဲ
့ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုကတော့ဆရာရဲ့ဒီဆရာလက်ကနာအရေးပြားကင်ဆာပြောလို့ဒီကင်ဆာအပိုင်းပေါ့ဆရာရဲ့အဲ့တော့ကင်ဆာနဲ့ပတ်သက်ပြီးတော့အရေးထူကြမှုဆိုရင်ဆရာအဓိကပါတော့ထောက်ပြကြတယ
်ကင်ဆာရဲ့ကျွန်တော်တို့ဒီအဓိကအချက်ကတော့ဒီအရေးပိုတိုင်းကကျွန်တော်တို့ကာစီနိုဂျင်လို့ခေါ်ပါတယ်ကာစီနိုဂျင်ဆိုတာအရေးဒီကင်ဆာအရေးကဓာတ်ကိုကဆိုတော့ကင်ဆာကိုဖြစ်စေတတ်တဲ့ဓာတ်ပါကျွန်တော်ဒီမှာတော့ကျွန်တော်တို့ခေါ်တာကာစီနိုဂျင်ဘာလို့ဆိုတော့သူက DNA ပုံမှန် DNA ရဲ့ဟောသွားပြီးတော့ထိခိုက်ကြရမှာ DNA ကဒီ important DNA mechanism ပေါ့ဟိုဒါကတော့ဘာလဲဆိုတော့ရှင်းပြောရင်ကျွန်တော်တို့ခန္ဓာကိုယ်မှာကျွန်တော်တို့အရက်မတော့တဲ့လူတွေတောင်မှဒီခန္ဓာကိုယ်မှာကျန်တဲ့အတိုင်းပဲဒီ cell တွေကကျွန်တော်တရားစပေါ်နဲ့ပြောရင်ဖြစ်ပြီးပြန်နေတာပေါ့ဖြစ်ပြီးပြန်ရင်လည်းပြတ်ပြီးတော့ပြန်ဖြစ်တာပေါ့ဖြစ်နေတဲ့မှာကျွန်တော်တို့ဒီခတ်မသိရင်ဒီ cancer cell မျိုးပြောင်းသွားပြီးတော့ cell တွေကမှအရင်ကပွားတဲ့ကျွန်တော်တို့ cancer cell လို့ခေါ်ရတာပေါ့ဒါမှမဟုတ် cancer ကဒါမှမဟုတ်ကလေးတွေမှာတော့ဖြစ်နိုင်တယ်ဆိုတော့အဲ့ဒါပြောပေါ့ဒီဖြစ်ပြီးပြတ်တယ်ပြတ်ပြီးတော့ပြန်ဖြစ်တဲ့ခါကျတော့တစ်ချိန်မှာမထိန်နိုင်တဲ့ခါကျတော့အရင် cell တွေကအရင်ပွားပြီး cancer လို့ဖြစ်သွားကြတာပေါ့အဲ့တော့ okay လူတိုင်းမှာဘယ်လိုကံကံဖြစ်လဲဆိုတဲ့အကြောင်းမျိုးဒီ cell ပွားတဲ့ဟာကိုထိန်းနေတဲ့ repair mechanism ကရှိနေတာပေါ့ဆိုတော့အဲ့ဒီ DNA repair mechanism ကိုပုံမှန်အလုပ်လုပ်နေတဲ့ဟာကိုအရက်ကဓာတ်ရိုက်သွားပြီးတော့အထောက်ရှက်သွားပေးတာဒါကြောင့်မလို့အရက်တောက်တဲ့ကြောင့်မလို့ဒီ cancer ကိုမဖြစ်အောင်လုပ်နေတဲ့ sinus ကပြတ်သွားတဲ့အကြောင်းမျိုးအစဲရမှာအရင်ပွားတဲ့ခါကျမှလို့ဒါမှမဟုတ်ဒီအသေးကင်ဆာ၊စာရင်ဒီလေကြောင်းကင်ဆာ၊အစာပြုံကင်ဆာ၊နောက်ရင်သားကင်ဆာတွေပါဖြစ်စီတာပေါ့ပြီးတော့ကျွန်တော်နောက်တစ်ခုကတော့ဒီ nutrition ပေါ့အရေးကြောင်မလို့ဒီအစားအသောက်မစားနိုင်တဲ့အစားအသောက်ပြတ်တဲ့ကြောင်မလို့ဒီ nutrition တွေကောင်းကောင်းမရတဲ့ကြောင်မလို့လည်းဒါကကင်ဆာဖြစ်စီတဲ့ဟာကိုလည်းတွယ်ဝိုက်ပြီးတော့ဖြစ်စီတာပေါ့ဆိုတော့ခန္ဓာကိုယ်မှာပုံမှန်အစားအသောက်စားနိုင်မှပဲဒီကွန်ပြောတဲ့ကင်ဆာကိုဟိုမဖြစ်အောင်လုပ်မဲ့ mechanism ကလုံနိုင်တော့တာပေါ့ဆိုတော့အဓိကအချက်ကတော့ဒီရက်ကိုကဒီမှတ်ပလို့ပေါ့ကင်ဆာမဖြစ်အောင်တားနေတဲ့အလုပ်ကိုသွားပြီးတော့နှောက်ရှက်ပေးဖို့ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
Dagara, go women, pass in Tempiare, Chamae, season of Chishu, Natoda, Singera, Pipare, Amuta Media, Makanako, Pissin, Ya, Amuta, Te, a yet damp, Po, Kaya, Nine, Tonigo, Sunny Tempiatora Pipare, Gustalabiro, Tayenda, Ditariga, Tarin, Chalene, Pipiago, Tempiapite, Tayen, Tarin, season of Tinsaparome, FEBR, Fever, Wino, Dariga, Tinsatarama.
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်ဒီလပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းနာသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ကျိုင်းဦးဌာနချုပ်လိုက်စာအနေကနမ်ဆန်ရန်ယွာနာမှာစစ်တပ်နဲ့ကျိုင်းဦးတပ်ဖွဲ့တို့အကြားစစ်ရေးတင်းမာမှုပြက်ခတ်မှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ်။မောင်တော်မြို့နယ်ငခူရနယ်ကြားဆောင်စခန်းကစခန်းမှုအပါဝင်အရာရှိ၃ယောက်ထွက်ပြေးသွားပါတယ်။သတင်းတော်တွေထဲမှာတော့စစ်တပ်က၄ချောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးရန်တမ်းပြက်ခတ်မှုတွေပိုပြီးတော့လှုပ်လာလို့ပြည်သူတွေအနေနဲ့ ဆင့်ကြရမှာပါရှင
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်နမ်ဆိုင်ရန်အနီးကစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးတင်းမာမှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ် KIO ဘဟုဌာနချုပ်အနီးမှာရှိတဲ့နမ်ဆန်ညံရွာမှာဇူလိုင်လ3ရက်နေ့မနက်ပိုင်းကစပြီးတော့စစ်တပ်ကစစ်ကြောင်းထုံဝင်ရောက်လာတာကြောင့်နှစ်ဖက်ကြားစစ်ရေးတင်းမာလျက်ရှိရာဒေသခံထောင်ချီလဲထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်ထိမှန်တန်ရန်ရသွားတဲ့လူကဗမော်ဘက်ကနေပြန်လာတဲ့အရက်သားတယောက်ဖြစ်ပါတယ်နမ်ဆန်ညံမှာတော့ဇူလိုင်လ3ရက်နေ့မနက်ကနေ4ရက်နေ့အထိပြစ်ခတ်တံတွေကြားနေရပြီးနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေတာလို့ဒေသခံတယောက်ကပြောပါတယ်
ရခိုင်ပြည်မောင်တော်မြို့နယ်ငခူရနယ်ချားစောင့်စခန်းကစခန်းမှုအပါဝင်အရာရှိ3ယောက်ကဇူလိုင်လ3ရက်နေ့ညနေပိုင်းမှာစခန်းကနေထွက်ပြေးသွားတယ်လို့ဒေသခံတွေကပြောပါတယ်သူတို့ဘာကြောင့်ထွက်ပြေးသွားတယ်ဆိုတာကိုမသိရပေမဲ့စခန်းမှာဓမြမှုတစ်ခုနဲ့ဆက်ဆက်ဖမ်းဆီးထားတဲ့မွတ်စလင်ယွာကအုပ်ချုပ်ရေးမှူးတဦးထွက်ပြေးလွတ်မြောက်သွားတာကြောင့်ဖြစ်နိုင်ကြောင်းဒေသအတွင်းသတင်းတွေထွက်နေတယ်လို့ဒေသခံတယောက်ကပြောပါတယ်သူတို့3ဦးထွက်ပြေးသွားပြီးနောက်ကျိန်ချောင်းပြူဟာနဲ့ကြီးကန်းပြင်နယ်ချားစောင့်ဌာနချုပ်တွေကကနေ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေငခူရဘက်ကိုကားတွေနဲ့သွားနေတာကိုမြင်တွေ့ရတယ်လို့လည်းဒီတခန့်တွေကပြောပါတယ်
ချင်းပြည်နယ်မှာစစ်ကောင်စီရဲ့တန်ချက်ကရင်နစည်းကိုခြေမုံဖျက်ဆီးနိုင်ခဲ့တဲ့ချင်းအမျိုးသားတပ်ဦး CNF နဲ့ချင်းလန်ကာကွယ်ရေးတပ်ဖွဲ့ CDF တပ်ဖွဲ့တွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကစက်ငွေ3,400ဂုံပြုစုချင်းမြန်လိုက်ပါတယ်ဇူလိုင်လ4ရက်နေ့ကကျင်းပပြုလုပ်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့22ကြိမ်မြောက်အစည်းအဝေးမှာစစ်စစ်ချင်းမြန်ရေးအဖွဲ့ကလေလာသုံးသပ်စစ်စစ်ခဲ့ပြီးတဲ့နောက်ချင်းမြန်ခံရတာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကစကိုင်းတိုင်းကလေးမြို့ကနေဟာခါမြို့ကိုခြေတက်လာတဲ့တန်ချက်ကရင်နစည်းအပါအဝင်စစ်ကောင်စီရင်တန်းအားလုံးကို CNF နဲ့ CDF ပူးပေါင်းတပ်ဖွဲ့တွေကချွန်ကျုံရွာအနီးမှာတိုက်ခိုက်ချေမုံဖျက်ဆီးခဲ့ကြတာဖြစ်ပါတယ်
ဇူလိုင်လ4ရက်နေ့မနေ့အစောပိုင်းမှာကယားကရနေပြည်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်စခန်းတနေရာဘုံကျဲတိုက်ခိုက်ခံရမှုကြောင့်ထိခိုက်မိတဲ့မိသားစုဝင်3ယောက်ထဲကအသက်3နှစ်နီးပါးအရွယ်ကလေးကအသက်အန္တရာယ်စိုးရိမ်ရတယ်လို့စစ်ရှောင်တွေကပြောပါတယ်စစ်ကောင်စီကလီရင်နဲ့လေးကျင်းလာပစ်ခတ်ခဲ့လို့စာတင်ကျောင်းနဲ့စစ်ရှောင်တွေရဲ့တဲတချို့ပျက်စီးသွားပါတယ်အခုဆိုစာတင်ကျောင်းကိုလည်းပိတ်ထားရတယ်လို့စစ်ရှောင်တယောက်ကပြောပါတယ်တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲစစ်ရှောင်တွေနဲ့ပြည်သူတွေနေတဲ့နေရာတွေကိုစစ်တပ်ကရန်တမ်းပစ်ခတ်တိုက်ခိုက်နေတာကြောင့်သူတို့တွေဘယ်မှာပြောင်းရွှေ့နေထိုင်ရမှမသိဖြစ်နေကြပါတယ်
မွန်ပြည်နယ်တထုံနဲ့ဘီလင်းမြို့နယ်အကြားမှာမိုင်းခွဲဖျက်ဆီးခံထားရတဲ့ဂျုံအိတ်တံတားတချမ်းကိုစစ်ကောင်စီကယာယီဘေးလီတံတားအ мян ထိုးနိုင်ဖို့ပြင်ဆင်ထားပေမဲ့လုံခြုံရေးအခြေအနေကြောင့်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့တထုံခရိုင်လမ်းဦးစီးဌာနနဲ့နီးစပ်သူတွေကပြောပါရတယ်။တံတားကိုမိုင်းခွဲတဲ့နေ့မှာပဲလာရောက်စစ်ဆေးကြတဲ့စစ်ကောင်စီအရာရှိတွေဌာနဆိုင်ရာတာဝန်ရှိသူတွေဟာ drop bomb တွေနဲ့ထပ်မံတက်ခိုက်ခံလိုက်ရပြီးတထုံခရိုင်လမ်းဦးစီးမှုနဲ့လူတစ်ယောက်သေဆုံးပြီး28ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်ရေးအရာစစ်တပ်ရဲ့ရိတ်ခါလက်နက်လူအင်အားအစရှိတဲ့ထောက်ပို့လမ်းကြောင်းကိုဖျက်တောက်ဖို့အခုလိုဖျက်ဆီးလိုက်တာဖြစ်တယ်လို့ KNU တထုံခရိုင်မိဖက်ရေးရာကြီးကြပ်ကွပ်ကဲမှုကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်။
ရှမ်းပြည်မြောက်ပိုင်းတိန်နေမြို့နယ်မှာအသက်16နှစ်အရွယ်ကလေးကိုတခုတည်းရှင်းလင်းရေးအဖွဲ့ဝင်မြို့နယ်ထွေအုပ်ရဲ့ရက်ွက်စည်ကြီးကပြစ်တက်လိုက်ပါတယ်။ဇူလိုင်လ2ရက်နေ့ညနေပိုင်းတိန်နေမြို့မိုင်းပါအုပ်စုဘက်မှဖြစ်ပွားခဲ့တာပါ။အသက်16နှစ်အရွယ်ရွာသားကလေးနှစ်ယောက်စိုင်းကယ်တစ်စီးနဲ့သွားလာနေချိန် SSPP စစ်သားနဲ့မြို့နယ်ထွေအုပ်ရုံးရဲ့ရက်ွက်စည်ကြီးတို့စီးလာတဲ့စိုင်းကယ်ကတားဆီးချိန်မရက်ပေးလို့ဆိုပြီးရက်ွက်စည်ကြီးကပြစ်ခတ်လိုက်တာဖြစ်ပါတယ်။ပြစ်ခတ်မှုကြောင့်အနောက်ကလိုက်ပါစီးနင်းလာတဲ့ကလေးကောင်းထိပ်ပြီးပွဲချင်းပြီးတည်ဆုံခဲ့ပါတယ်ပြစ်ခတ်ပြီးနောက်ထွေအုပ်ရုံးစည်ကြီးကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးရန်တမ်းပြစ်ခတ်မှုတွေပို့ပြီးတော့လှုပ်လာတာကြောင့်ပြည်သူတွေအနေနဲ့မဖြစ်မနေဘုံခိုကျင်းတွေအ мян တူးကြဖို့မင်းတပ်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကထမှန်တတိပေးလိုက်ပါတယ်ဒီကြောင့်ကိုရောဘက်ကစုစည်းထားပါတယ်
စစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားမကြာခဏတိုက်ပွဲဖြစ်ပွားနေတဲ့မင်းတပ်မြို့နယ်မှာဘုံခိုကျင်းတွေတူးကြဖို့အရင်ကကြီးငါခဲ့ပြီးဖြစ်ပေမဲ့ပြည်သူတွေအနေနဲ့လိုက်နာမှုမရှိတဲ့အပြင်စစ်ကောင်စီဘက်ကလည်းလေကြောင်းအပအဝင်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပိုလှုပ်လာတာကြောင့်ထပ်မံသတိပေးထုတ်ပြန်ရတာလို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူကိုရောမန်ကပြောပါတယ
်ဆေးရည်ကြီးကဟိုလုတ်ခေးရွာကိုပုံကျဲတယ်ပြီးတော့လက်နက်ကြီးနဲ့ငါချင်းတစ်တယ်ဆက်ရှိရဲ့နေ့မှာပဲလူမတူရွာကိုလက်နဲ့ချင်းနေပြစ်တယ်ပေါ့နော်ပြီးတော့အဲဇူလိုင်လ1ရက်နေ့မှာပဲတိုက်နယ်တုံးကနောက်ရွာတရွာကိုနော်လက်နဲ့ချင်းနေတန်ထုတယ်ဘုံချေတာလက်နဲ့ချင်းနေထုတော့ခတ်ဆိတ်ဆိတ်ဖြစ်နေတဲ့အတွက်ကြောင့်အဲလဲအဲ့လိုကြောင်ညာပြီးသားပါပဲဒါပေမဲ့လိုက်နာမှုအားနေတဲ့အားတွေ့ရလို့ရောပြီးတော့နည်းနည်းအဲ့လိုလက်နဲ့ချင်းပြစ်တာပြန်ဆိတ်ခတ်ဆိတ်ဆိတ်ဖြစ်လာတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒါဒီတရင်ကိုပြန်ထွားခြင်းဖြစ်ပါလေ
မင်းတမျိုးနဲ့အတွင်းကချက်ရွာစွန်တောင်ပလိတ်ထွေရောင်လောင်းပန်းပါနဲ့လုံခေးကြီးရွာမင်းတမတူပီကာလာမပေါ်ကစခန်းတွေကိုစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးတိုက်နယ်အမှတ်1 3နဲ့4အတွင်းတို့လက်နက်ကြီးတွေနဲ့မကြာခဏရန်တမ်းပစ်ခတ်မှုတွေပြုလုပ်နေတယ်လို့မင်းတပ်ပအဖကဇူလိုင်လ1ရက်နေ့ကထုတ်ပြန်ပါတယ်တော်လှန်ရေးအရှိန်အားကောင်းလာတာနဲ့အမျှစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေပုံမူလှုပ်ဆောင်လာတာကြောင့်ပြည်သူတွေအသက်အန္တရာယ်ထိခိုက်မှုမရှိစေရေးတစ်ဆိုင်ရာမြို့နယ်နဲ့တိုက်နယ်တွေကတာဝန်ရှိသူတွေအနေနဲ့ကြံ့မှတ်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်ချင်းပြည်သူတွေအနေနဲ့ကာကွယ်တပ်ဖွဲ့တွေရဲ့လမ်းညွှန်ချက်အတိုင်းလိုက်နာဖို့လိုအပ်ပြီးဘုံခိုကျင်းတွေစနစ်တကျစောင့်နိုင်ဖို့ကိုလည်းကိုငင်ထောက်ပံ့ပေးဖို့လိုအပ်တယ်လို့ချင်းရည်ရဖွဲ့ချုပ် ICA ဒုညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်ကပြောပါတယ
်ဘုံခိုကျင်းတွင်လည်းချာလဲ CDF တွေရဲ့လမ်းဖို့ဖို့အောက်ကနေဒီချာလေးလုံးနိုင်မှာဖြစ်ပါဘူးလို့ဘုံခိုကျင်းတွေစနစ်တကျလုပ်ဖို့ဆွေးရင်ကျွန်တော်ဗန်ဝီချင်းအားလည်းရန်သူအမယ်ဖြစ်တဲ့ကြောင့်လို့ပြန်ပိုင်ရောက်ပြည်သူများအနေနဲ့လည်းဒီပြည်တော်မှရှိတဲ့ပြည်သူတွေတဲ့ဒီတော့မှရှိတဲ့ပြည်သူတွေလုံခြုံရေးအတွက်သူတို့ရောက်ရှိနေတဲ့နိုင်ငံကနေထောက်ပံ့ပေးနိုင်ဖို့အတွက်လည်းအရေးလိုအပ်ပါတယ်
မင်းတမျိုးနယ်ကပြည်သူတွေအနေနဲ့ရိုးရာပွဲလမ်းတွေပြုတ်လောက်တာလူစုလူဝေးပြုတ်လောက်တာတွေကိုရှောင်ကျဉ်ကြဖို့လေမင်းတမျိုးနယ်ပြည်သူအုပ်ချုပ်ရေးဖွဲ့ကအရင်အေဘီလကရေကထုတ်ပြန်ထားတာဖြစ်ပါတယ်2021အာနာသိန်းချိန်ကနေအခု2023အေဘီလအထိချင်းပြည်နယ်နဲ့ကလေးခရိုင်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု89ကြိမ်ထက်မနည်းပြုတ်လောက်ခဲ့ပြီးလေကြောင်းတိုက်ခိုက်မှုကြောင့်ချင်းလူမျိုး64ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ချင်းရည်ရဖွဲ့ချုပ်ကဆိုပါတယ်
မောခဆိုင်ကလုံးမုံတိုင်းကြောင့်ရွာကနှစ်ပေလောက်နှိမ့်ကျသွားတဲ့ရခိုင်ပြည်နယ်ပေါတော်မြို့နယ်ကတဲခုံရွာသားတွေရွာနေရာပြောင်းရွှေ့ခွင့်ရဖို့စစ်ကောင်စီကိုတောင်းဆိုထားပေမဲ့တစုံတရာအကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့ဆိုကြပါတယ်။မောင်အေးကနေစုစည်းထားပါတယ်ရှင်
။မောခဆိုင်ကလုံးမုံတိုင်းကြောင့်ယောနေရမြေနှစ်ပေလောက်နှိမ့်ကြတော့တဲ့အတော်မိုးရသည်မှာဆန်းနေဖို့စိုးရင်ရလို့အခုလိုရွာပြောက်ဖို့အတော်မြို့နယ်အုပ်ချုပ်ရေးမှုကိုတံပြထားတာဖြစ်တယ်လို့ကြေးရွာအုပ်ချုပ်ရေးမှုဖြစ်သူဦးသိန်းထွန်းကရခိုင်ပါတာနဲ့အခုလိုပြောပါတယ
်မိုခါမုံတိုင်းတိုက်ခိုက်ပြီးတဲ့နောက်တင်လိုက်တာပါပေါတော်မြို့နယ်ကိုပြန်လို့တော့အကြောင်းမကြားသေးဘူးအပေါ်ကရေလွတ်မိုးလွတ်နေရာတစ်ခုကိုပြောင်းချင်တယ်မိုးရတီဆိုတော့တည်ရကြီးတဲ့အချိန်ဖြစ်တယ်။အဲ့ဒါကြောင့်စိုးရင်ရတာတွေရှိတယ်။လွန်ခဲ့တဲ့ဇွန်လ10ရက်နေ့တုန်းကမြို့နယ်အုပ်ချုပ်ရေးမှူးကိုခုလိုတင်ပြတောင်းဆိုထားတာပါ
။
ဒီခုံရွာမှာပေါတော်မျိုးနေမြေငူကျွတ်မြောက်ပိုင်းမှာတရှိပြီးမုံတိုက်ကျောက်ရွာလုံးကျွတ်ပြစီခဲရတယ်လို့မြက်ကဲနာမှာတရှိတဲ့တော့နှိုက်ဆိုင်နှိုက်တိုင်ရေတိုက်စားမှုဒံကိုလည်းခံနေရတယ်လို့ရွာသားတွေကပြောပါတယ်။လာရှိအချိန်ကမိုးရသည်လည်းဖြစ်တဲ့တော့စားနေထိုင်ဖို့ကလည်းစိုးရိမ်နေကြရတယ်လို့ကြေးရွာသူတယောက်ကပြောပါတယ်။
နေဝင်သွားတာတော့မပြောနဲ့တော့ရေနဲ့တညီလေးဖြစ်သွားပြီ။စိုးရိမ်ရတာကဘယ်နေ့မုံတိုင်းလာရင်တည်မှာလဲဆိုတာပဲဖြစ်နေကြတယ်။အစိုးရကရွာချပေးမယ်ဆိုတော့အဲ့ဒီနေရာတွေမှာသွားနေမယ်လीအသက်အန္တရာယ်ကတော်တော်များသွားပြီ။အမှန်ကဒီနေရာမှာမနေသင့်တော့ဘူး။မောခမုံတိုင်းကြောင့်နေအိမ်တွေပြတ်စီသွားတဲ့ရွာသားတွေမှာလည်းဖြစ်တယ်လို့နေထိုင်ကြရပြီးလုံလောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ဦးစိန်ထွန
mo tani mo le du ga mo bi phit de lo ni thai cha ya de aso ya pek ka ro san na kha pe bi tiao chin si ko pe da lu tiao ko no si bu 6 long lao ya de te cha thao pa na le ro ma shi de u
mela 14 ya ne ga tai khat khe de mo kha cyclone mong dai dan ko site twe ye the daw pao to ne mong ne jwa sa de myo ne de ma adika khan khe cha ya bi rakhai pe ta khu lon atai da na lu ne ei 2 thain jaw pya si khe ya de lo lu pao ta thain jaw ti khai nai na khe ya de lo rakhai myo sa a phwe shauk ga thauk pyan de sayan sia ya twe ma phwa pya tha ba de
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ
KIO ဌာနချုပ်လိုက်စာအနီးကနမ်ဆန်ညံညွာနာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးတင်းမာမှုတွေထဲအရတားတယောက်ကြီးထိမှန်ခဲ့ပါတယ်မောင်တော်မြို့နယ်ငကူရနေခြားဆောင်စခန်းကစခန်းမှုအပါအဝင်အရာရှိ3ယောက်စခန်းကနေထွက်ပြေးသွားပါတယ
်သရရှင်တွေကနားဆင်နေကြတာကတော့နယ်ဆက်ဒေသအတိုင်းသားသတင်းတော်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပ
ါဒါကတော့ Fever Wine တော်သားတွေစုစည်းတင်ဆက်တဲ့အတိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တောက်ကြနေမနေ့ဖက်တန်လွင်စီစဉ်လို့ဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းချင်းချုပ်တွေကိုဥတင်မောင်တန်းကပြောပြပါအောင်မယ်
စကိုင်းတိုင်းအရေတော်မြို့နယ်ကရွာတရွာကိုဒုံးကျည်နဲ့ပစ်ခတ်ခဲ့တာကြောင့်ရက်သား5ယောက်သေဆုံးသွားခဲ့တယ်လို့စစ်ကောင်စီကဆိုပေမဲ့အာဏာသိမ်းစစ်တပ်ဆန့်ကျင်ရေးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေကတော့သေဆုံးသွားသူတွေဟာစစ်တပ်လူလာတဲ့ပြည်သူစစ်ပေးတွေဖြစ်တယ်လို့ဆိုပါတယ်။ဖုန်ကြီးသုံးပါးပါဝင်လူ9ယောက်တန်းရရှိခဲ့ပြီးစစ်ဆေးရုံကိုပို့ထားတယ်လို့ဗိုလ်ဒုနှင့်နောက်ပိုင်းကထုတ်ပြန်တဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာပြောပါတယ်။ဒါပေမဲ့သေဆုံးသွားသူတွေကရက်သားတွေမဟုတ်ဘဲစစ်တပ်ရဲ့ပြည်သူစစ်အဖွဲ့ဝင်တွေဖြစ်တယ်လို့အမည်မဖော်လို့သူဒေသန္တရကာကွယ်တပ်ဖွဲ့ဝင်တယောက်က AFP သတင်းကိုပြောပါတယ်။ဗိုလ်ဒုတိယကငွေရင်းရောက်ကိုသူ့ဖွဲ့ကဝင်ရောက်စီးနင်းခဲ့ပြီးရန်သူ16ဦးသေဆုံးတဲ့အပြင်လက်နက်တချို့ကိုလည်းသိမ်းဆီးနိုင်ခဲ့တယ်လို့သူကဆိုပါတယ်။မြောက်အတ္တလန္တိတ်အေးစာချုပ်အဖွဲ့ NATO ကိုဆွေဒင်ဝင်ခွင့်ရဖို့အတွက် NATO တွေးမှုချုပ် Jens Stoltenberg ပါကတူရကီဆွေဒင်နဲ့ဖင်လန်နိုင်ငံတွေကအကြီးတန်းတာဝန်ရှိသူတွေနဲ့ကြားသပတေးနေ့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဆွေဒင်ဝန်ကြီးချုပ် Ulf Kristersson တို့တွေ့ဆုံခဲ့ပြီးတည့်ရက်ကြာမှာစတိုတန်ဘတ်ရဲ့ဂျာဝင်ညီနိုင်မှုတွေကဖြစ်လာခဲ့တာပါ။တနင်္လာနေ့ဗီလ်နီယပ်စ်မှာတူရကီသမ္မတအာဒိုဂန်နဲ့ဆွေဒင်ဝန်ကြီးချုပ်ခရစ်စတဆန်တို့ကိုနောက်တစ်ဆင့်အဖြစ်တွေ့ဆုံပေးမယ်လို့ယွန်စတန်ဒါဘတ်ကပြောပါတယ်။အမေရိကန်ဘတ်တိုင်ဝန်ကြီးဂျန်နက်ယက်ဆင်ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုကြာတာပရင်းနစ်ကရောက်ရှိခဲ့ပြီးနှစ်နိုင်ငံတင်းမာနေတဲ့ဆက်ဆံရေးကိုဖြေလျှော့နိုင်ဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်တရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ဂျီးရီးယားမှာတော့ဒီအပတ်ရောက်လာတဲ့တရုတ်ရေတပ်ကြောင့်ဘာပြွာရအေးပါတဲ့ဂီနီပင်လယ်ကွင်းမှာတရုတ်ရဲ့စစ်ရေးကြီးမှန်းချက်ကဘာလဲလို့မေးခွန်းထုတ်စရာတွေဖြစ်နေပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုဦးတင်မောင်တန်းပြောပြသွားတာပါခင်ဗျာ။ဒီကနေ့အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်စီစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်မြန်မာပြည်သူများလည်းဘေးရန်တွေရဲ့ကင်းဝေးကြပါစေ။ကျွန်တော်ကအစီအစဉ်မူဆောင်မိုးကြပါခင်ဗျာ
This program has come to you from the Voice of America, Washington.